Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင် VOA American တန်ရဲ2018ခုနှစ်ဩဂုတ်လ22ရက်ဗုဒ္ဓဟူးနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျမများတစ်စင်အောင်ပါဒီကနေ့ဗုဒ္ဓဟူးနေ့ညနေညပိုင်းစီစဉ်တွေကိုတောင်းရင်တင်ဆက်ပေးသွားမှာပါ
ကျွန်တော်အောင်လင်းဟုပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့ American သမ္မတ Donald Trump ကသူ့ရဲ့မဲဆွယ်စည်းရုံးမူဟောင်းပေါ်ရာဇဝတ်ကြောင်းနဲ့ပြစ်ရှိကြောင်းဆုံးဖြတ်လိုက်တဲ့အတွက်စိတ်မချမ်းသာဖြစ်နေပါတယ်။ကိုရီးယားစစ်ပွဲမှာကွဲကွာသွားခဲ့ပြီးတဲ့နောက်ပြန်လည်ဆုံဆီးရတဲ့မိသားစုဝင်ရပ်ပေါင်းများစွာဒီနေ့မှာတော့နောက်ဆုံးနေ့ဖြစ်နှုတ်ဆက်ကြပါတယ်။ဒီလိုထိတ်တဲရောက်နိုင်ငံတကာနဲ့ဒေသရင်းသတင်းတွေကိုတော့နားလောင်နေတူကြီးညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းတွေပြီးနားဆင်ရမယ့်သတင်းလွှာတွေမှာတော့ဒီကနေ့မြန်မာနိုင်ငံကိုပြန်ရောက်လာပြီးဖြစ်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်စန်းစုကြည်ရဲ့စင်ကာပူခရီးစဉ်ပေါ်နိုင်ငံတကာဆက်ဆံရေးမှာအပြည့်သဘောဆောင်တဲ့အားကောင်းတဲ့ခြေလှမ်းတစ်ခုဖြစ်နိုင်ငံရေးအကဲခတ်တွေကရှုမြင်ပါတယ်
။ဒီအာရှအတိုင်းဝိုင်းထဲမှာတော့သူ့ရဲ့ပုံရိပ်ကိုသူပြန်ပြင်တယ်။ဆိုတော့နောက်တစ်ခါကျတော့လည်းရှေ့လျှောက်ဟိုလောက်ရမယ်လုပ်ငန်းရှင်တွေမှာလည်
းမြန်မာနိုင်ငံရေးအကဲခတ်ဥအောင်သူငင်းရဲ့အမြင်ပါရှင်။ဒီသတင်းနဲ့အတူဒီကနေ့ Novo Hotel Yangon Max Hotel မှာကျင်းပတဲ့ပြစ်ခတ်တိုက်ခိုက်မှုရစေးဆိုင်ရာပူရဲစောင့်ကြည့်ကော်မတီအမှုဆောင်ညွှန်ကြားမှုဥအောင်နိုင်ဦးရဲ့စာအုပ်မိတ်ဆက်ပွဲသတင်းမြန်မာနိုင်ငံရဲ့ကုန်သွယ်မှုလုံငွေကွာဟချက်ဟာပြီးခဲ့တဲ့3လအတွင်းဒေါ်လာ1ဘီလီယံနီးပါးရှိတဲ့အကြောင်းစတဲ့သတင်းလွှာတွေကိုနားဆင်ရပါမယ်။သတင်းပတ်ဆင်ကဏ္ဍတွေမှာတော့လူထုနဲ့ကျန်းမာရေးကဏ္ဍ၊မြမအရေးသုံးသပ်ချက်တို့အပြင်တပတ်အတွင်းအားကစားသတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကပြောပြပေးပါအောင်ရှင်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာသူ့ရဲ့မဲဆွယ်စည်းရုံးရေးမူဟောင်းဘောမနာဖော့ပေါ်ရာဇဝတ်ကြောင်းနဲ့အပြစ်ရှိကြောင်းဆုံးဖြတ်လိုက်တဲ့အတွက်စိတ်မချမ်းသာဖြစ်နေပါတယ်။သမ္မတထရန့်ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့ဥက္ကဋ္ဌဟောင်းမနာဖော့ကတော့ငွေကြေးမတမာမှုတွေနဲ့ဆက်နွယ်တဲ့အမှုရှိမှုတွေအပြစ်ရှိကြောင်းခုံတမာရေးအဖွဲ့ကမနေ့ကဆုံးဖြတ်လိုက်တဲ့အတွက်နှစ်ရှည်ထောင်နဲ့ကြားခံရမယ့်အခြေအနေနဲ့ရင်ဆိုင်နေရတာပါ။သမ္မတထရန့်ကတော့အလွန်မင်းဝမ်းနည်းစရာဖြစ်ရဖြစ်နေမနေ့တော့ကဝက်စ်ဗာဂျီးနီးယားပြည်နယ်ကလေစိတ်မှာဒင်းတော့တွေကိုမှတ်ချက်ပေးခဲ့ပါတယ်။ဗီဂျီးနီးယားပြည်နယ်ကတရားခွင်မှာရင်ဆိုင်ရတဲ့အမှုတွေကနောက်ထပ်ဆဲမှုအပေါ်မှာတော့ခုံတမာရီဘက်ကဆုံးဖြတ်ချက်မချနိုင်ပဲဖြစ်ခဲ့ပြီးတရားသူကြီးကလည်းအမှုမမြောက်ကြောင်းကြေညာခဲ့တာပါ ချက်စတန်မြို့မှာသမ္မတထရန့်မိန်ကွန်းပြောခဲ့တဲ့တောက်တွေကိုမှတ်ချက်ပေးချိန်မှာတော့စစ်ဆေးရေးယူမှုတွေဟာရုရှားနဲ့သူ့စီးရုံးရေးအဖွဲ့တို့ကြားပတ်သက်မှုရှိမရှိစုံစမ်းစစ်ဆေးမှုတွေကစတင်နေတာဖြစ်ပေမဲ့အခုအမှုတွေကအဓိကစုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်မှုမရှိသလိုသူ့ရဲ့စီးရုံးရေးအဖွဲ့နဲ့ရုရှားတို့ကြားဆက်နွယ်မှုတစုံတရာတွေးရှိတာထားတာမရှိတဲ့အကြောင်းလဲပြောဆိုခဲ့ပါတယ်ဒီချိန်ထဲမှာပဲမနေ့ကသမ္မတရဲ့ကိုပိုင်ရှင်းတဲ့တူဖြစ်တဲ့မက်ကယ်ကိုဟင်2016အမေရိကန်သမ္မတရွေးကောက်ပွဲမှာကိုစလီလောင်းတူရဲ့ညွှန်ကြားချက်နဲ့ရွေးကောက်ပွဲမှာဩဇာလွှမ်းမိုးနိုင်မှုရည်ရွယ်ပြီးအမျိုးသမီးနှစ်ဦးကိုနှုတ်ပိတ်ခငွေချေးပေးတာပါဝင်အမှုတော်တော်များများအတွက်အပြစ်ရှိကြောင်းဝန်ခံလိုက်တာကြောင့်သမ္မတအတွက်အထိနာစရာလည်းဖြစ်ခဲ့ရပါတယ်
American အစိုးရအဖွဲ့အတွင်းအချင်းပြတ်ခြားစားမှုတွေကိုတိုက်ဖျက်ရေးအတွက်ပြုပြင်ပြောင်းလဲရမယ့်အဆိုပြုချက်မူကြမ်းတစ်ရပ်ကို American အချက်လွတ်တော်အမတ် Elizabeth Warren ကတင်သွင်းလိုက်ပါတယ်။အဲ့ဒီမူကြမ်းထမှာနိုင်ငံရေးပါတီတွေအတွက်စီယုံပေးတာကိုကန့်သတ်ဖို့အစိုးရအရာရှိတွေရဲ့ငွေကြေးပိုင်းဆိုင်မှုတွေကိုထုတ်ဖော်ပြဋ္ဌာန်းရေးပြသမှုအစိုးရရဲ့မော်ရာတွေဘယ်လိုရေးဆွဲသလဲဆိုတာပြည်သူတွေသိအောင်ပွင့်လင်းမြင်သာစွာအသိပေးဖို့စတဲ့အချက်တွေပါဝင်ပါတယ်။ Massachusetts ပြည်နယ်ရဲ့ Democrat လွှတ်တော်အမတ်ဖြစ်တဲ့ Warren က Washington နိုင်ငံရေးမှာမလိုလားအပ်တဲ့ငွေကြေးကိစ္စတွေဘယ်လိုပါဝင်ပတ်သက်နေသလဲဆိုတာဒီဥပဒေမူကြမ်းကဖော်ထုတ်နိုင်လိမ့်မယ်လို့ဝါရှင်တန်မှာကျင်းပတဲ့သတင်းထောက်များအသင်းမှအင်္ဂါနေ့ကပြောဆိုသွားပါတယ်။သူ့ရဲ့မူကြမ်းထဲမှာသမရသူသမရနဲ့လွှတ်တော်အမတ်အဖြစ်ဝေးရောက်ရှင်းပြသူတွေသူတို့ရဲ့စီးပွားရေးလုပ်ငန်းတွေဒါမှမဟုတ်ကိုယ်စားလှယ်လောင်းတွေရဲ့လူမှုရေးအဖွဲ့အစည်းတွေကိုဥဆောင်လုပ်ကိုင်ပေးနေသူတွေရဲ့ဝင်ငွေခွန်ပေးဆောင်ထားတဲ့မှတ်တမ်းတွေကိုထုတ်ပြန်ဖို့လည်းပါဝင်ပါတယ်။ American သမရသူသမရဖြစ်ဖို့ကြိုးပမ်းကြသူတွေအနေနဲ့လွန်ခဲ့တဲ့ရှင်းနှစ်ကအခွန်ထမ်းနာတာတွေကိုထုတ်ပြန်ဖို့လည်းမူကြမ်းထဲမှာထည့်သွင်းထားတာပါ။လက်တလောမှာတော့အဲ့ဒီမှတ်တမ်းတွေကို American အခွန်ထမ်းနာ IRS ကလူသိရှင်းကြားထုတ်ပြန်ခွင့်မရှိပါဘူး။
ယူအန်နိုင်ငံပေါ်စီးပွားရေးပိတ်ဆို့တံခတ်မှုတွေချမှတ်တာကြီးမားတဲ့အကျိုးသက်ရောက်မှုတွေရှိခဲ့မှုတွေအတွက်အီရန်ရဲ့နျူကလ িয়ার ဆိုင်ရာနိုင်ငံကသဘောတူညီချက်ရရှိခဲ့တဲ့2015ခုနှစ်မတိုင်မီအခြေအနေထက်ပိုပြင်းထန်တဲ့အရေးယူမှုတွေကိုအမေရိကန်ကပြန်လည်ချမှတ်လို့တဲ့အကြောင်းအမျိုးသားလူညွေးအကြံပေးဂျွန်ဘော်တန်ကပြောလိုက်ပါတယ်။အီရန်ကနျူကလ িয়ার လုပ်ငန်းတွေကိုရှော့ချပြီးအပြန်အလှန်နဲ့အီရန်ရဲ့စီးပွားရေးမှာအထိနာနေတဲ့အရေးယူတံခတ်မှုတွေကိုရှော့ပေါ်ပေးဖို့အမေရိကန်၊ဗြိတိန်ပြင်သစ်၊ဂျာမနီ၊ရုရှားတရုတ်နိုင်ငံတို့နဲ့အီရန်ကြားသဘောတူခဲ့ကြတာပါ။နောက်ထပ်တံခတ်မှုတွေနဲ့တခြားအတိအကျပြောမထားတဲ့အရေးယူမှုတွေအပါအဝင်အီရန်ပေါ်အပြင်းထန်ဆုံးဖိအားပေးနိုင်မယ့်နည်းလမ်းတွေကိုအမေရိကန်တာဝန်ရှိသူတွေ မဟာမိတ်တွေနဲ့ဆွေးနွေးနေတဲ့အကြောင်းအမျိုးသားလူမျိုးရေးအကြံပေးဘော်ဒန်ကဣဇွေးနိုင်ငံခီးစင်မှာပြောဆိုခဲ့တာဖြစ်ပါတယ်။ဣဇွေးဝန်ကြီးချုပ်မင်ချမင်နတန်ယာဟုအပါအဝင်အီရန်နျူကလ িয়ার သဘောတူညီချက်ကိုဝေဖန်နေသူတွေကတော့အီရန်ဘက်ကအနေချင်းလျှော့ပေးပြီးအများပြားပြန်ရနေတယ်လို့နျူကလ িয়ার လက်နက်ထုတ်လုပ်နိုင်စွမ်းလည်းရှိနေစေဖြစ်တဲ့အကြောင်းပြောဆိုနေကြတာပါ။အီရန်ကတော့နျူကလ িয়ার လုပ်ငန်းတွေဟာငြင်းချက်နဲ့ရီမှန်းချက်နဲ့သာဖြစ်ကြောင်းပြောဆိုထားပြီးသဘောတူညီချက်ကိုလိုက်နာမှုရှိမရှိစောင့်ကြည့်ဖို့ကုလသမဂ္ဂလူမျိုးရေးကောင်စီကတာဝန်ပေးထားတဲ့နိုင်ငံကအနှံ့မြစွမ်းရဲ့အေဂျင်စီ IAEA ကလည်းအီရန်ဘက်ကသဘောတူညီချက်မှာဆောင်ရွက်မဲ့အပိုင်းတွေကိုလိုက်နာမှုရှိတဲ့အကြောင်းလဲပြောဆိုထားတာဖြစ်ပါတယ်
။လွန်ခဲ့တဲ့3နှစ်ကလူပေါင်းရာနဲ့ချီတိုက်ဆုံခဲ့ရတဲ့အန္တရာယ်များလွန်လာတဲ့ပွဲတော်တွေကတစ်ခုဖြစ်တဲ့ Saudi Arabia နိုင်ငံကနှစ်စဉ်ပြုလုပ်နေကြ Hajj ဘာသာရေးပွဲတော်ကို Islam ဘာသာဝင်တန်းနဲ့ချီဖျားဖူးရောက်ရှိလာပါတယ်။ရိုးရာဒလေအရာမိစ္ဆာလို့သတ်မှတ်ထားတဲ့တိုင်တွေကိုဖျားဖူးတွေက Eid ပွဲတော်ကတွင်ခဲရုံနဲ့ပြပောက်ကြပါတယ်။ Hajj ဖျားဖူးကာလအပြီးမှာတော့ Mecca မြို့ကမဟာဗလီကြီးမှာသွားပြီးတော့ဝတ်ပြုဆုတောင်းကြတာပါ။အဲ့ဒီလိုဗလီကြီးစီသွားပြီးတော့ဝတ်မပြုခင်လာမယ့်နေ့အတွင်းမိစ္ဆာတိုင်းတွေကိုခဲနဲ့ပြပောက်ဖို့ဖျားဖူးတွေထပ်ပြီးရောက်ရှိလာမှာပါ။ဆော်ဒီအာရေဗျနိုင်ငံဟာလွန်ခဲ့တဲ့16ရာစုကတမန်တော်မိုဟာမက်နေထိုင်ခဲ့တယ်လို့ဆိုရဲအစ္စလာမ်ဘာသာဝင်တို့ရဲ့အမြင့်မြတ်ဆုံးနေရာတွေကိုစောင့်ရှောက်ထိန်းသိမ်းထားသလိုကမ္ဘာအကြီးဆုံးနေ့စဉ်ဘာသာရေးပွဲတော်စီစဉ်ကျင်းပတဲ့နိုင်ငံလည်းဖြစ်ပါတယ်။အခုလိုဟာချ်ဘာသာရေးပွဲတော်ကျင်းပချိန်မှာရောမက်ကာကိုဖျားဖူးတွေတနည်းပတ်လုံးရောက်လာကြတဲ့ဖျားဖူးတွေအတွက်ပါတဲခုခန်းတွေတဲယူပို့ဆောင်ရေးတွေနဲ့လက်ဆောင်ပစ္စည်းရောင်းရယာကဒေါ်လာဘီလျံနဲ့ချီပြီးတော့ဆော်ဒီအစိုးရဝင်ငွေရနေတာဖြစ်ပါတယ်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19 kHz 15453ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်ခင
်ဗျ။ဗီယိုအမေရိကန်တန်မြန်မာဘာသာအစီအစဉ်ရဲ့ပုတ်ထုံးနဲ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ကိုရီးယားစစ်ပွဲတွင်ခွဲခွာသွားခဲ့ပြီးကျဲပြန်နောက်ပြန်လည်စုံစည်းရတဲ့မိသားစုဝင်ရာပေါင်းများစွာဟာဒီနေ့မှာတော့နောက်ဆုံးနေ့ဖြစ်နေနှုတ်ဆက်ကြပါတယ်။ဒေါက်ကိုရီးယားနိုင်ငံကတကြီးရွယ်90နီးပါးနဲ့မြောက်ကိုရီးယားကမိသားစုဝင်တွေကမြောက်ကိုရီးယားဘက်ချမ်းကခီးသွွားတွေအတွက်ဘန်ဖြစ်စကန်တစ်ခုဖြစ်တဲ့ကွန်ကန်တောင်မှာတတိယနဲ့နောက်ဆုံးနေ့ဖြစ်နှုတ်ဆက်ခွဲခွာခဲ့ကြတာပါ။နောက်ဆုံးချိန်လဲဖြစ်ကောင်းဖြစ်နေတဲ့တွေးဆမှုဖြစ်နေအပြန်အလှန်ဖျက်နှုတ်ဆက်ချချိန်မှာမိသားစုဝင်တွေမျက်ရည်ကျတာကိုလည်းတွေ့ကြရပါတယ်။1950ကနေ1953ခုနှစ်အထိဖြစ်ပွားခဲ့တဲ့ကိုရီးယားစစ်ပွဲတွင်ကွဲကွာခဲ့ကြတဲ့မိသားစုတွေနောက်တစ်ချိန်ပြန်လည်ဆုံစည်းမဲ့အစီအစဉ်ကိုတော့လာမယ့်တောက်ကြာနေ့ကနေတနင်္ဂနွေနေ့အထိစီစဉ်ထားပြီးနောက်ထပ်တောက်ကိုရီးယားနိုင်ငံသား3ယောက်ပါဝင်မှာဖြစ်တဲ့အကြောင်းလဲတောက်ကိုရီးယားနိုင်ငံကပြန်လည်ပေါင်းစည်းဝင်ကြီးဌာနကပြောဆိုထားတာပါ။ဒီချိန်ပြန်လည်ပေါင်းစုံတဲ့အစီအစဉ်က2015ခုနှစ်ကစလို့ပထမဆုံးအချိန်လဲဖြစ်ပြီး2000ပြည့်နှစ်ကစလို့မိသားစုတွေပြန်လည်တွေ့ဆုံမှုအချိန်ပေါင်း20အတွင်းမှာတော့လူပေါင်း2000လောက်ပါဝင်ခဲ့ကြပါတယ်။
အမေရိကန်ပြည်ထောင်စုနဲ့တောင်ကိုရီးယားနိုင်ငံတို့ရဲ့လက်တလောနှစ်တွေမှာလှုပ်တဲ့ပူရဲစီရေးလေ့ကျင့်မှုတွေဟာမြောက်ကိုရီးယားဘက်ကတန်တမာရေးဆွေးနွေးမှုတွေမှာပါဝင်လာအောင်ဖိအားပေးဖို့ရည်ရွယ်လုပ်ကိုင်းတာဖြစ်တယ်လို့ကိုရီးယားကအမေရိကန်တပ်ဖွဲ့ USFK ရဲ့တပ်မှုကဒီကနေ့ပြောပါတယ်။ပူရဲစီရေးလေ့ကျင့်မှုတွေကိုရည်နာထားတဲ့အတွက်တပ်ဖွဲ့တွေဘက်ကလိုအပ်လာရင်အဆင်သင့်ဖြစ်ဖို့တိတ်မလွယ်တော့ဘူးလို့လဲကုလသမဂ္ဂကုကယ်ရေးတပ်ဖွဲ့နဲ့တောင်ကိုရီးယားအခြေစိုက်အမေရိကန်တပ်ဖွဲ့ရဲ့တပ်မှုဖြစ်သူဗိုလ်ချုပ်ကြီး Vincent Brooke ကပြောပါတယ်။ဒါကြောင့်စီရေးလေ့ကျင့်မှုတွေကိုအချီးအကျဲမလုပ်ပဲညှိပြီးတော့လုပ်ဖို့လိုအပ်တယ်လို့လည်းပြောပါရယ်။စီရေးလုပ်ရက်တွေဟာနိုင်ငံရေးအတွက်ဖိအားအတွေတိုးလျှော့လုပ်တဲ့နေရာမှာအသုံးပြုနိုင်တယ်လို့တပ်ဖွဲ့ရဲ့လုပ်ငန်းဆောင်ရွက်ချက်တွေကအမေရိကန်နိုင်ငံရေးကောင်ဆောင်တွေရဲ့လက်ထက်မှာရှိနေတယ်လို့လည်းဖိုချိုဂျီဘရုတ်ကပြောပါရယ်။ USFK တပ်တွေဟာကိုရီးယားစစ်ပွဲပြီးကြတဲ့ကတောင်ကိုရီးယားနိုင်ငံမှာတပ်ဆွဲထားတာပါ။အရင်တုန်းကတော့အဲ့ဒီပူရဲစီရေးလက်ကျင့်မှုတွေကတပ်ဖွဲ့တွေဘက်ကအမြဲအစင်သင့်ဖြစ်နေအောင်ရည်ရွယ်ရင်းဖြစ်တယ်လို့မြောက်ကိုရီးယားဘက်ကတက်ခိုက်လာရင်ဟန်တာဖို့ဖြစ်တယ်ဆိုပြီးအမေရိကန်စစ်ဘက်တာဝန်ရှိသူတွေကအစဉ်အဆိုင်ပြောဆိုထားတာပါ။
အမေရိကန်မှာလွတ်တော်ရွေးကောက်ပွဲတွေကျင်းပဖို့ရှိနေကြမှာပဲရုရှားနဲ့အီရန်နိုင်ငံတို့နဲ့ဆက်နွယ်နေတဲ့ရာနဲ့ချီရဲ့အကောင့်တွေစာမျက်နှာတွေကိုပိတ်လိုက်တဲ့အကြောင်းအင်တာနက်လူမှုကွန်ရက်လုပ်ငန်းကြီးတွေဖြစ်တဲ့ Facebook နဲ့ Twitter တို့ကပြောလိုက်ပါတယ်။အမေရိကန်နဲ့ဗြိတိန်ပါဝင်ကမ္ဘာတစ်ဝန်းကနိုင်ငံတော်များမှာမမှန်သတင်းတွေဖြန့်ချီရဲ့လှုပ်ရှားမှုတွေနဲ့ဆက်နွယ်နေတဲ့အီရန်နိုင်ငံက Facebook စာမျက်နှာ254မျက်နှာနဲ့ Instagram အကောင့်116ခုကိုပိတ်လိုက်ကြောင်း Facebook ကပြောဆိုလိုက်တာပါ sorry နဲ့ Israel နိုင်ငံတွေကိုဆန့်ကျင်ပြီး Palestine တွေကိုလူလာတဲ့သဘောထားတွေပေါဝင်တဲ့ဝါဒဖြန့်ချီမှုတွေကိုဖြန့်ဝေနေကြောင်းစာပါလူညွေးကော်မတီတစ်ခုဖြစ်တဲ့ Fire Eye ရဲ့သတင်းပေးချက်အရလူမှုကွန်ရက်လုပ်ငန်းတွေကတုံ့ပြန်ဆောင်ရွက်လိုက်တာလည်းဖြစ်ပါတယ်။ Russia နိုင်ငံကနေမမှန်သတင်းတွေဖြန့်နေတဲ့စာမျက်နှာတော်တော်များကို Facebook ကပိတ်လိုက်ပြီးသတင်းပတ်အနေနဲ့အချက်မှာပဲ Iran ကအကောင့်တွေကိုထပ်ပိတ်လိုက်တာပါ။ဒီချိန်ထဲမှာပဲ Twitter လူမှုကွန်ရက်ကလည်း UN နိုင်ငံကလာရဲလို့ယူဆပြီးမတမာတဲ့ရည်ရွယ်ချက်နဲ့ပူပေါင်းကြံစည်နေတဲ့အကောင့်284ခုကိုပိတ်လိုက်တဲ့အကြောင်းမနေ့တုန်းကပဲကြေညာလိုက်ပါတယ်
စီမံဝေနိုင်ငံမှာပြေးခဲ့တဲ့လကကျင်းပတဲ့တမနာရွေးကောက်ပွဲရလကိုလက်မခံနိုင်ကြောင်းစိန်ခေါ်ထားတဲ့လျှောက်ထားချက်ကိုစီမံဝေလွှတ်တော်ဆိုင်ရာတရားရုံးကဒီကနေ့စစ်ဆေးကြားနာခဲ့ပါတယ်။ဇူလိုင်လ30ရက်နေ့ကကျင်းပတဲ့ရွေးကောက်ပွဲမှာတမနာ Emerson Mnangagwa နဲ့သူ့ရဲ့လက်ရှိအာဏာရ Zunu PF ပါတီအသားရအောင်စီမံဝေရွေးကောက်ပွဲကော်မရှင်ဖက်ကမယုံမသားလုပ်ခဲ့တဲ့ဆိုပြီးအတိုက်ခံ MDC ပါတီကဆွဆွဲထားတာပါ။တရားဝင်ထုတ်ပြန်ချက်ရလတွေအရ MDC ပါတီကောင်းဆောင် Nelson Kamisa ကမဲရလ44ရာခိုင်နှုန်းနဲ့ Mnangagwa က57ရာခိုင်နှုန်းရပြီးတော့အနိုင်ရထားတာပါတမနမနန်ကာကွာရဲ့စုစုပေါင်းမဲအရေးအတွက်တိုးရအောင်ရွေးကောက်ပွဲကော်မရှင်ဖက်ကမတမာတဲ့နည်းနဲ့လုတ်ကိုင်းခဲ့တယ်လို့ MDC ဖက်ကဆွဆွဲပြောဆိုသလိုတရားဝင်မှတ်ပုံတင်ထားတဲ့မဲဆန္ဒရှင်တွေထက်ကျော်လွန်ပြီးတော့မဲပြားတွေကိုအချို့မဲယုံတွေမှာပို့ပြီးတော့ရေးတွက်ခဲ့တယ်လို့လည်းပြောပါတယ
်ဘုဒ္ဓဟူးနေ့ညပိုင်းနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ကပြောပြပေးခဲ့တာပါ။အခုမြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်။ဒီကနေ့မြန်မာနိုင်ငံကိုပြန်ရောက်လာပြီဖြစ်တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့စင်ကာပူခရီးစဉ်ပေါ်နိုင်ငံတကာဆက်ဆံရေးမှာအပြုသဘောဆောင်တဲ့အားကောင်းတဲ့ခြေလှမ်းတစ်ခုဖြစ်နိုင်ငံရေးအကဲအခတ်တွေကရှုမြင်ပါတယ်။လူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်လို့နိုင်ငံတကာကဝေဖန်ပြောဆိုနေပြီးစိုးရိမ်မကင်းဖြစ်နေရတဲ့ရခိုင်မြောက်ပိုင်းအရေးကိစ္စပါဝင်တိုင်းရင်းဒေသကမငြိမ်းချမ်းနိုင်သေးတဲ့စစ်ရေးပဋိပက္ခတွေဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးစတဲ့ NLD အစိုးရရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုအာဆီယံအပါအဝင်နိုင်ငံတကာကိုဒေါက်တာဆန်းစုကြည်ကိုယ်တိုင်တင်ပြနိုင်ခဲ့တဲ့အတွက်ရလတ်ကောင်းတဲ့ခရီးစဉ်ဖြစ်ဒီစင်ကာပူခရီးစဉ်အပေါ်တုံ့သက်ကြပါတယ်နိုင်ငံရေးအကဲခတ်တွေရဲ့အမြင်ကိုမတ်ဆူမွန်ကစူးစီးတင်ပြပေးထားပါတယ်
စင်ကာပူဝန်ကြီးချုပ်လီရှောင်လောင်ရဲ့ဖိတ်ကြားချက်အရနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့ဩဂုတ်လ19ရက်နေ့တနင်္ဂနွေနေ့ကစတင်ခဲ့တဲ့စင်ကာပူ၄ရက်တာခီးစဉ်ဒီကနေ့ဩဂုတ်လ22ရက်နေ့မှာအဆုံးသတ်ပြီးနေပြည်တော်ကိုပြန်လည်ရောက်ရှိသွားပြီဖြစ်ပါတယ်စင်ကာပူနိုင်ငံကိုအလုပ်သဘောတွားရောက်ခဲ့တဲ့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဟာသူ့ခီးစဉ်အတွင်းမှာစင်ကာပူနိုင်ငံရဲ့သမ္မတဝန်ကြီးချုပ်ဒုတိယဝန်ကြီးချုပ်စတဲ့နိုင်ငံထိပ်တန်းခေါင်းဆောင်တွေအပါအဝင်ဂုံနူးဆောင်ဝါရင်ဝန်ကြီးကိုချောက်တောင်နဲ့ပါတွေ့ဆုံခဲ့တာပါဒေါက်တာဆန်းစုကြည်ဟာစင်ကာပူနိုင်ငံအရှိတောင်အာရှလေးလာရေးသူသေးသနာဌာနကကြီးမှုလုပ်တဲ့ပွဲမှာတော့မြန်မာနိုင်ငံ၏အသွင်ကူးပြောင်းရေးနဲ့စိန်ခေါ်ချက်တွေနဲ့ရှေ့လာလာဆိုတဲ့မူဝါဒဆိုင်ရာမိကွန်းကိုပြောကြားခဲ့ပြီးတော့မြန်မာနိုင်ငံလက်ရှိရင်ဆိုင်နေရတဲ့စိန်ခေါ်မှုအကျပ်တွေဖွဲ့စည်းပုံအခြေခံဥပဒေရေးနောက်ရခိုင်ရေးအကြမ်းဖက်ဝါဒဆွဲလို့ရတဲ့ကြောင့်ဒေသရင်းကိုပါလုံခြုံရေးအနေနဲ့ရိုက်ခတ်လာနိုင်ခြေရှိတာတွေကိုပါထောက်ပြပြောဆိုသွားခဲ့တာပါမြန်မာနိုင်ငံရဲ့လက်ရှိအနေအထားကိုဒေါက်တာဆန်းစုကြည်ကနိုင်ငံတကာနဲ့အာဆီယံကိုချပြနိုင်ခဲ့တဲ့စင်ကာပူမိကွန်းအပါအဝင်စင်ကာပူနိုင်ငံခီးစဉ်နဲ့ပတ်သက်ပြီးတော့မဟာဗျူဟာနဲ့မူဝါဒလေးလာရေးဖွဲ့ကလူထုဆက်ဆံရေးဒါရိုက်တာဦးအောင်သူငိမ့်ကအခုလိုသုံးသပ်ပါတယ်
။ဟိုလက်တလောအနေနဲ့ကြည့်ရင်တော့အောက်မြင်ပါတယ်။ဟိုဒါတနည်းတစ်ခုအောင်ပြောရင်တော့ဒီအာဆီယံပြည်မှာစတမရေးပြန်ပြီးတော့ထိုးဖောက်မှုပြန်ပြီးတော့ဟိုကြိုးစားမှုလို့တော့ဖြစ်ပါတယ်။အထူးသဖြင့်တော့အာဆီယံနဲ့မှာစင်ကာပူကလည်းဥက္ကဋ္ဌနေရာရလာမယ်။ဆိုတော့နောက်တစ်ခုကကျတော့လည်းနိုင်ငံတကာမှာသူပြောချင်တဲ့ message ရှိပြောလို့ရအောင်ကြားတဲ့ခီးစဉ်လို့ဖြစ်ပါတယ်။
ဘင်္ဂလားဒေ့ရှ်ဘက်ကိုလူသိမ်းချီထွက်ပြေးခဲ့ရတဲ့စစ်စင်ရေးတွေအတွင်လူခွေချိုးဖောက်မှုတွေရှိခဲ့တယ်ဆိုပြီးနိုင်ငံတကာကပြစ်တင်ဝေဖန်ခံနေရတဲ့ရခိုင်မြောက်ပိုင်းအရေးကိစ္စတွေအပါအဝင်တိုင်းရင်းဒေသကငြိမ်းချမ်းရေးဖော်ဆောင်နိုင်ရေးစိန်ခေါ်မှုတွေနဲ့မြန်မာနိုင်ငံရဲ့ရှေ့လုပ်ငန်းစဉ်တွေပေါ်ချပြခဲ့တဲ့ဒေါက်တာဆန်းစုကြည်ရဲ့စင်ကာပူမိကွန်းဟာမြန်မာနိုင်ငံအပေါ်မှာနိုင်ငံတကာရဲ့ဖိအားတွေအတန်အသင့်လျော့ပါးသွားနိုင်ခြေရှိတယ်လို့လည်းအကဲခတ်တွေကခန့်မှန်းပါတယ်မြန်မာနိုင်ငံရေးလှစ်လာသုံးသပ်သူဒေါက်တာရံမျိုးသိန်းရဲ့အမြင်ကတော့
ကျွန်တော်တို့မြန်မာနိုင်ငံရဲ့ပေါ်ကြီးနိုင်ငံတကာဆက်ဆံရေးအတွက်တော့ဒါကအပြည့်သဘောဆောင်တဲ့အားကောင်းတဲ့ခြေလှမ်းတစ်ခုလို့မြင်တယ်။ဒါအထူးသဖြင့်တော့ရခိုင်အရေးပါဝင်ပေါ့လေ။ကျွန်တော်တို့နိုင်ငံကြုံတွေ့နေရတဲ့ဒီနိုင်ငံတကာနဲ့ဆက်ဆက်တဲ့စင်ခေါ်မှုတွေအတွက်ကိုအတိုင်းအတာတစ်ခုဖြစ်တော့အထောက်အကူပြုတဲ့ခီးစဉ်လို့ကျွန်တော်ကမြင်တယ်။ဒါပေမဲ့ဒေါက်တာဆန်းစုကြည်ဆွေးနွေးခဲ့တဲ့ဆွေးနွေးချက်အများစုကတော့ရေပူရသဘောဆန်နေတဲ့အပိုင်းတွေကိုတွေ့ရတယ်။နောက်တစ်ချက်ကဒီနိုင်ငံတကာရင်းနှီးမြှုပ်နှံမှုတွေတော့ဒီဖိတ်ခေါ်နိုင်မှုနဲ့အပိုင်းနဲ့ပတ်သက်ပြီးတော့လည်းအစီအစဉ်တွေကိုအတိအကျကျဖြေချားမှုအပိုင်းမှာတော့အားနည်းတယ်လို့မြင်တယ်
2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့တက်မတော်သားကိုယ်စားလှယ်တွေလွှတ်တော်တွင်မှနေရာယူထားတဲ့ကိစ္စတွေပါဝင်စစ်အုပ်ချုပ်ရေးကနေဒီမိုကရေစီအသွင်ကူးပြောင်းနိုင်ရေးချပြခဲ့တဲ့သူ့ရဲ့မိကွန်းတွေကတော့သူ့ရဲ့ရင်ကြားစီရေးလုပ်ငန်းစဉ်တွေအပေါ်မှာတော့တက်ရောက်မှုရှိနိုင်တယ်လို့ဒေါက်တာရံမျိုးသိန်းကအခုလိုသုံးသပ်ပါတယ်ဖွဲ့
စည်းပုံအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ရင်ကျွန်တော်တို့ကလက်ရှိဖွဲ့စည်းပုံအခြေခံဥပဒေမှာပြဋ္ဌာန်းထားတဲ့ပြဋ္ဌာန်းချက်တွေအရပြောရင်သူကလွှတ်တော်တွေကပဲဆောင်ရွက်ရမှာသဘောရှိတယ်အဓိကတော့ဟလာဒီကျွန်တော်တို့အချက်အလက်ကောင်းဆောင်နေနဲ့
ဒီတက်မောက်ကောင်းဆောင်တွေချားမှာဖွဲ့စည်းပုံချင်တာဟုတ်ပြီပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ပုံမှန်လင်းလင်းအရင်တိုင်းဆွေးနွေးအဖြေရှာနိုင်မှုကပို့ပြီးတော့အရေးကြီးတယ်လို့မြင်တယ
်။ဒေါ်ဆန်းစုကြည်ဟာမနေ့ဩဂုတ်လ27ရက်နေ့ကတုန်းကတော့စင်ကာပူသမ္မတဟာလီမာရက်ကွတ်နဲ့တွေ့ဆုံခဲ့ပြီးတော့မြန်မာနိုင်ငံနဲ့စင်ကာပူနိုင်ငံကြားနှစ်နိုင်ငံဆက်ဆံရေးပူးပေါင်းဆောင်ရွက်မှုတွေ့မြင်ရေးရိုးရာအိမ်နွမ်းမှုဆက်မှုလက်မှုလုပ်ငန်းတွေနဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာကိစ္စရပ်တွေအာဆီယံမူပေါင်းအတွင်းကပူးပေါင်းဆောင်ရွက်ရေးဆိုင်ရာကိစ္စတွေကိုဆွေးနွေးခဲ့တဲ့အကြောင်းနိုင်ငံတော်တိုင်ပင်ခံရုံးကနေသတင်းထုတ်ပြန်ထားပါတယ်ရှင်။
ကိုရာရှင်များရှင်ရခိုင်ပြည်နယ်မြောက်ပိုင်းမှာအာဆာအစိုးရအုပ်စုရဲ့တိုက်ခိုက်မှုကြောင့်နောက်ဆက်တွဲလုံခြုံရေးနဲ့လူခွင့်ရေးပြဿနာတွေပေါ်ခဲ့တာဒီတစ်ပတ်ချင်းမှာတနည်းပြပါပြီ။ရခိုင်ပြည်နယ်လုံခြုံရေးနဲ့တည်ငြိမ်ရေးမြန်မာအစိုးရရဲ့ကြိုးပမ်းမှုတွေဟာတနည်းအတွင်းဘလောက်ထိခီးပောက်ခဲ့ပါပြီလဲ။စိန်ခေါ်ကဲဆန်းချက်တွေနဲ့ရှေ့မှာကြော်လွားရမယ့်အခက်အခဲတွေဘာတွေကြံနေသေးလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပြည်တွင်းပြည်ပဖီးယားရိချာကရခိုင်ပြည်နယ်အရေးမြန်မာဆူရကဖြည့်ရှင်းဖို့ကြိုးပမ်းမှုတွေမှာအားနည်းချက်အားသာချက်တွေအပေါ်တော်ရရှင်တွေရဲ့အမြင်တွေကိုပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာburmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရရှင
်။စနေညဓာတ်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်။အခုဆက်ပြီးတော့သတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးပါဦးမယ်။မြန်မာပြည်ငြိမ်းချမ်းရေးလုပ်ငန်းစဉ်အောင်မြင်ဖို့ဆိုရင်တိုင်းရင်းသားတွေရဲ့သဘောထားအမြင်တွေကိုနားထောင်ဖို့အရေးကြီးတဲ့အကြောင်း MPC မြန်မာငြိမ်းချမ်းစင်တာကိုတည်ထောင်ခဲ့သူပြည်ထောင်စုဝန်ကြီးဟောင်းဦးအောင်မင်းက VOE ကိုပြောပါတယ်ဒီကနေ့ Novo Hotel Yangon Max Hotel မှာကျင်းပတဲ့ပြစ်ခတ်တိုက်ခိုက်မှုရစဲဆိုင်ရာပူရဲဆောင်ကြီးကော်မတီအမှုဆောင်ညွှန်ကြားမှုဦးအောင်နိုင်ရဲ့စာအုပ်မိတ်ဆက်ပွဲမှာသူကအခုလိုပြောတာပါဦးသိန်းထိုင်ဦးသတင်းပေးပို့ထားပါတယ
်မြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းစဉ်ကရယူတဲ့တင်ကန်းစာရီအကြောင်းဦးအောင်နိုင်ဦးရဲ့စာအုပ်ကိုမြန်မာဘာသာနဲ့ထုတ်ဝေပြီးသားဖြစ်ပါတယ်။အခုအင်္ဂလိပ်ဘာသာနဲ့ထုတ်ဝေတဲ့ခန်းနာကို Novotel Yangon Max Hotel မှာကျင်းပတာပါ။စာအုပ်နဲ့ပတ်သက်လို့ဦးအောင်နိုင်ဦးကအခုလိုပြောပါတယ
်။ကျွန်တော်တို့တွေ့ဆုံခဲ့တယ်၊ညှိခဲ့တယ်ဟလာ bilateral ပေါ့နော်။နှစ်ဦးနှစ်ဖက်တို့တစ်ဖွဲ့ချင်းပြည့်ရတဲ့ကိစ္စတွေညှိခဲ့တာတွေနောက်ပြီးတော့မှဒီတနိုင်ငံလုံးဆိုင်ရာပြစ်ခတ်တိုက်ခိုက်မှုရစဲရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ညှိခဲ့တာတွေနဲ့ပတ်သက်ပြီးကျွန်တော်တို့ရဲ့အတွေ့အကြုံတွေကိုနောက်ပြီးတော့ကျွန်တော်ရဲ့ဟိုသင်ခန်းစာလို့ကျွန်တော်ယူဆတဲ့အချက်တွေကိုကျွန်တော်တို့ဒီမှာတင်ပြထားတာရှိပါတယ်။
ငင်းကြီးလုပ်ငန်းစကားနေဘလို့သင်္ကန်းစာတွေယူတင်တယ်လဲဆိုတဲ့မေးခွန်းကိုလည်းသူကအခုလိုဖြေပါတယ်အဲ့
တော့အဓိကနှစ်ချက်ပေါ့နော်တစ်ချက်ကတော့ဗာလဲဆိုတော့ခုနကျွန်တော်ပြောလို့ကျွန်တော်တို့လင်းကြီးလို့တာခုနှစ်နှစ်ဖြစ်ပြီဖြစ်တဲ့အတွက်တချို့ဟာတွေကိုပြန်ပြီးတော့သုံးသပ်ဖို့လိုတယ်နောက်တစ်ခုကတော့ကျွန်တော်ငင်းကြီးလုပ်တဲ့အခါမှာဟာလာတည်တည်ချာချာဒီချက်ငင်းကြီးနဲ့ပတ်သက်တဲ့လုပ်ငန်းစဉ်အားလုံးကိုသဘောပေါက်နားလည်ဖို့လိုတယ် holistic ပေါ့နော်အင်္ဂလိပ်လိုပြော holistic တစ်စုံလုံးကိုကြည့်တတ်ဖို့လိုတယ်နောက်အဓိကကတော့ကျွန်တော်တို့ကမှန်ကန်တိကျတဲ့အလုပ်ဖြစ်နိုင်တဲ့မဟာဗျူဟာတွေရှိဖို့လိုတဲ့ဆိုတာလေးကိုကျွန်တော်ထောက်ပြထားတာဖြစ်ပါတယ
်ဒီခန်းနားမှာ MBC ငင်းချိုင်းစင်တာကိုတည်ထောင်ခဲ့သူပြည်တော်စုဝန်ကြီးအောင်ဦးအောင်မင်းလည်းတက်ရောက်ပါတယ်ငင်းချိုင်းလုပ်ငန်းစဉ်ချင်းကပ်မှုတွေနဲ့ပတ်သက်လို့အရင်အစိုးရနဲ့လက်ရှိ NLD အစိုးရအကြားကွဲလွဲချက်တွေရှိတယ်လို့မြင်ပါသလားဆိုတဲ့မေးခွန်းကိုသူကအခုလိုဖြေပါတယ
်ကျွန်တော်တို့အရင်တော့ peace policy ဆိုတာရှိတယ်ဗျအဲ့ဒီ policy ကလည်းကျွန်တော်ကာလုံးမှာအားလုံးလွတ်တော်အစိုးရတက်မလို့ဒီဖွဲ့တွေအားလုံးတိုက်မြင်ပြီးမှစိတ်တူသဘောတူချမှတ်ခဲ့တာဖြစ်တာပေါ့အဲ့တော့အဲ့ဒီပုံမှန်မူတည်ပြီးတော့ကျွန်တော် implement လုပ်တဲ့အပိုင်းမှာလဲဒီ policy ကိုလွတ်လို့မရပါဘူးဒီ policy တိုင်းပဲကျွန်တော်ဆက်ပြီးလုပ်တာပေါ့အဲ့တော့ peace policy ချပေးတဲ့နိုင်ငံတော်အကြီးအကဲများကလဲဒီ implement လုပ်တဲ့လူတွေကိုယုံယုံကြည်ကြည်နဲ့အပြည့်အဝအာဏာပေးပြီးတော့ခိုင်းစေကြတာပေါ့အောက်က implement လုပ်ရတဲ့လူတွေလည်းအားရတာပေါ့လောက်ပါကျွန်တော်လည်းလို့လုပ်ခဲ့တဲ့အတွက်အထက်နဲ့အောက်နဲ့ဟန်ချက်ညီတဲ့အတွက်ကျွန်တော်ငင်းချမ်းရေးတွေအောင်မြင်ရတာဖြစ်ပါတယ
်ငင်းချမ်းရေးလုပ်ငန်းစဉ်တွေအောင်မြင်ဖို့ဆိုရင်တက်မတော်အပေါ်ဆိုးရရဲ့ဩဇာသိရောက်မှုဘယ်လောက်ရှိတယ်လဲဆိုတဲ့အချက်ကအဓိကကြားတယ်ဆိုတဲ့ပြောဆိုချက်တွေနဲ့ပတ်သက်လို့သူ့ရဲ့သဘောထားကိုအခုလိုပြောပါတယ
်တက်မတော်ရဲ့ငင်းချမ်းရေးပေါ်မှာထားတဲ့သဘောထားတိတ်အများကြီးမရှိဘူးနံပါတ်၁ကတော့တိုးတာဝန်ရေးသုံးပါကိုလိုက်နာရမယ်နံပါတ်၂ကတော့ NCA လမ်းကြောင်းတိုင်းသွားမယ်နံပါတ်3ကတော့တက်မတော်ရဲ့မူဝါဒ6ချက်နဲ့ညီလို့ဆောင်ရွက်မယ်ဆိုပြီးတော့သူတို့ပြောထားတာရှိပါဒီအချက်တွေကိုပြန်ကြည့်မယ်ဆိုရင်လည်းဘာမှမခက်ဘူးပြဒီချက်တွေကလုံနိုင်တဲ့အချက်တွေပဲဖြစ်ပါအဲ့တော့တက်မတော်ကငင်းကြမ်းရင်းကိုမလိုလားလို့ပြောလို့မရပါဘူး အဲ့တော့အစိုးရနဲ့တပ်မတော်နဲ့လွှတ်တော်နဲ့အကြည့်လေအဲသဘောတူညီချက်တခုကြိုတင်ရယူဖို့လိုအပ်ပါတယ်ကြိုတင်ရယူပြီးရင်ဒါတော့သဘောထားတစ်ခုတည်းဖြစ်သွားပါမယ်အဲ့ဒီသဘောထားတစ်ခုတည်းကိုကင်ပြီးတော့မှတိုင်းသားလဲနဲ့ကင်ဖွဲ့စည်းတွေနဲ့ဆက်ပြီးဆွေးနွေးမယ်ဆိုရင်တော့ပို့ပြီးတော့ခီးရောက်မယ်လို့ကျွန်တော်တွက်ပါတယ
်ပြင်ပကအလွတ်သဘောဆွေးနွေးမှုတွေကလည်းဒီငင်းချမ်းကြီးဖြစ်စဉ်ပေါ်မှာထိရောက်မှုရှိတယ်ဆိုပြီးတော့ဟိုပြီးခဲ့တဲ့ညီလာခံမှာပြောတာမျိုးတွေရှိပါတယ်အဲဘလူသုံးသက်ပါလေခင်ဗျာ
တကယ်တော့ဗျာပြင်ပဆွေးနွေးပွဲတွေကတိတ်ရေးကြည့်တယ်ဘာလို့ဆိုတော့ကျွန်တော်တို့ကပြင်ပဆွေးနွေးပွဲတွေမှာအကျိတ်နဲ့ဆွေးနွေးကြရတာပေါ့ဆွေးနွေးပြီးတော့ခင်ဗျားတို့အခုတရင်လာယူတဲ့တကယ်တွတ်ဆုံဆွေးနွေးပွဲကြီးတွေဆိုတာကျွန်တော်တို့လက်ထက်တုန်းက yes နဲ့ no နဲ့ပဲပြောတော့တာဘာမှကျွန်တော်တို့ကထပ်ပြီးတော့အရှိအကျိတ်နဲ့ဆွေးနွေးစရာဘာမှမရှိတော့ဘူးတကယ်တော့ကျွန်တော်တို့လက်မှတ်ထိုးတဲ့ပွဲအဆွေးဝဲလုပ်တဲ့ပွဲဆိုတာ yes နဲ့ no နဲ့ပဲပြောတာအပြင်မှာကျွန်တော်တို့ကဒီတရားမဝင်ဆွေးနွေးပွဲတွေမှာအကျိတ်နဲ့ဆွေးနွေးပြီးကမှအဲ့ဆွေးနွေးရတဲ့အောင်မြင်မှုတွေကိုယူလာပြီးမှကျွန်တော်လုပ်တာဖြစ်ပါတယ်။ကြောင့်မလို့ကျွန်တော်တို့ကဒီအပြင်ပဆွေးနွေးပွဲကပိုရေးကြည့်တယ်တကယ်ဆွေးနွေးပွဲကြီးတယ်ပိုရေးကြည့်တယ်လို့ပြောချင်ပါတယ
်။မြန်မာပြည်ငင်းကြဲရေးလုပ်ငန်းစဉ်မှာ9နှစ်အတွင်းအဓိကရခဲ့တဲ့သင်ငန်းစာကိုဘာလို့ပြောမလဲဆိုတဲ့မေးခွန်းကိုလည်းသူကအခုလိုဖြေပါတယ်
။တိုင်းရင်းသားတွေကနှစ်ပေါင်း60လုံးလုံးသူတို့စိတ်ထဲမှာရှိခဲ့တဲ့အကျိတ်ခဲတွေပေါ့။ကွာတားဦးဒီငင်းငင်းရေးစကားဝိုင်းမှာသူကပြောဆိုခွင့်ရခဲ့ကြအဲ့တော့သူတို့ပြောကြမှာပဲနှစ်ပေါင်း60ဖြစ်ခဲ့တဲ့ပြဿနာကြီးကြီးသေးသေးအားလုံးသူပြောမှာပဲသူတို့ပြောသမျှအားလုံးကိုကျွန်တော်စိတ်ဆိုးလို့မရပါဘူးကျွန်တော်ကနားလည်ပြရမယ်လက်ခံပြရပါမယ်အဲ့ဒါအဓိကချက်ပဲသူတို့ငင်းငင်းရေးရတံပိုးထားရပါမယ်အဲ့လိုငင်းငင်းရေးသူတို့ထားတယ်ဆိုရင်လည်းသူကလည်းကိုယ်ပြန်ပြီးတော့ထားမှာပေါ့ဗျာအဲ့တော့ငင်းငင်းရေးမြန်မြန်ပြီးမှာပေါ့
ဒီနေ့ရန်ကုန်မှာကျင်းပါတဲ့ပြစ်ခတ်တက်ခတ်မှုရစိုင်းဆိုင်ရာပူရဲစောင့်ကြည့်ကောမဒီမှုဆောင်ညွှန်ကြားရေးမှုဦးအောင်နိုင်ဦးရဲ့ငင်းချမ်းရေးလုပ်ငန်းစဉ်ကရခဲ့တဲ့သင်ခန်းစာတွေအကြောင်းစာအုပ်မိတ်ဆက်ပွဲမှာပြည်ထောင်စုဝန်ကြီးအောင်ဦးအောင်မင်းပြောပြသွားခဲ့တာပါခင်ဗျာ
ကိုသိန်းထိုင်ဦးတင်ပြပေးခဲ့တာပါအခုတော့မြန်မာနိုင်ငံကုန်သွယ်ဆိုင်ရာသတင်းတပုတ်ကိုထုတ်လွှင့်ပေးပါဦးမယ်မြန်မာနိုင်ငံရဲ့ကုန်သွယ်မှုလူငွေကွာဟချက်ဟာပြီးခဲ့တဲ့3လအတွင်းဒေါ်လာ10ဘီလီယံနီးပါးရှိတဲ့အကြောင်းစီးပွားရေးနဲ့ကုသရေးဝန်ကြီးဝန်ကြီးဌာနအရာရှိတဦးက VOA ကိုပြောပါရယ်ဖွံ့ဖြိုးဆဲနိုင်ငံတွေမှာဖြစ်လေရှိတဲ့နိုင်ငံသားရင်းနှီးမြှုပ်နှံမှုတွေလိုအပ်တဲ့ကုန်ချမ်းတွေတင်သွင်းနေရတာကြောင့်လူငွေကွာဟချက်ကတော့ရှိနေဦးမယ်လို့စီးပွားရေးပညာရှင်တွေကလည်းသုံးသပ်ပါရယ်ဒီအကြောင်းကို VOA မြန်မာပိုင်းသတင်းတောက်ကုဇော်ထက်ကပြောပြပေးထားပါရယ
်သုံးလတာကာလအတွင်းပြည်ပနဲ့ကုန်သွယ်ရေးလူငွေကွာဟချက်ကအမေရိကန်ဒေါ်လာ10ဘီလီယံနီးပါးရှိတဲ့အတွက်တစ်နှစ်ပတ်လုံးလူငွေကွာဟချက်ကအရင်နှစ်တွေလိုများနေဦးမယ်လို့စီးပွားရေးပညာရှင်တို့ကခန့်မှန်းထားကြပါရယ်နိုင်ငံတွင်းဝင်လာတဲ့အမေရိကန်ဒေါ်လာထက်ပြပထွက်သွားတဲ့ဒေါ်လာငွေကြေးကနှစ်တိုင်းပုံများနေတဲ့အခြေအနေဖြစ်ပါတယ်။အစိုးရကတော့လာမယ့်2018-2019ပို့ကုန်တဲ့တွင်းကုန်ကို15ဘီလီယံလောက်စီနဲ့လူငွေကွာဟချက်ဒေါ်လာ1,500အထိလျှော့ချဖို့ရည်မှန်းထားပါတယ်။ဒါပေမဲ့လည်းလက်တွေမှာနိုင်ငံသားယင်းနှီးမြှုပ်နှံမှုရှိနေတဲ့အတွက်လူငွေကွာဟချက်ကတော့ရှိနေဦးမယ်လို့စီးပွားရေးနဲ့ကုသရေးဝန်ကြီးဝန်ကြီးဌာနလက်ထောက်အတွင်းဝင်ဦးခင်မောင်ဝင်ကပြောပါတယ
်။ဆိုလူငွေကတော့လူရှိရာတော့ရှိပါမှာ။So ni ma hoe ni ala o kyan ni ala ni lo kun ni zen na ni ma o le mu du ni ya lo o ni ma hoe kun ni zen na ma o ne go le mai na ji ni na ma ni chi ni de ka de go na o ne ma hoe su jin de ni na ni to ni ma le chi ni ya wa ma a si ya ne ma ma su jin ga o kyan mo ya o le mu du ni chi ni da wa o le mu du ni chi du le o si wa yi de ma e wa ma ma ai pi mu lo o to lu lo me ya wa ma နာမည်ကတော့ဒီကတော့ဘာမှမဆိုဘူးနော်။ဘုံဦးစဲနေနေရတော့ဆိုအဓိကဒီလိုမျိုးပတ်သက်ပြီးရှိနေတယ်။ဒါအရှိပါ။
စားတောက်ကုန်ထဲကုန်ကြမ်းနဲ့စက်ပစ္စည်းတင်သွင်းတဲ့ကုန်သွယ်မှုတံမိုးကပိုများပါတယ်။နိုင်ငံတစ်ခုအနေနဲ့လူငွေကွာဟချက်ကိုထိန်းချုပ်ဖို့ကပို့ကုန်တိုးမြင့်ဖို့လိုအပ်ကြောင်းစီးပွားရေးပညာရှင်ဦးခင်မောင်ညိုကအခုလိုပြောပါတယ
်။ကုန်ကြမ်းစက်ပစ္စည်းတော့များတဲ့အဓိပ္ပာယ်ကတော့နှစ်ခုရှိနိုင်ငံတော်အဆင့်အနေနဲ့ပြောရရင်လေအခြေခံဆောက်အုံတွေလမ်းပန်းတွေပါနေကြတယ်ကအကုန်လုံးလုံနေရတယ်။နော်လိုအပ်လဲလိုအပ်နေတော့နော်နောက်တစ်ခုကတော့နိုင်ငံသားချင်းညီမြုံနံမှုနဲ့အတူဝင်လာတာရှိတယ်လို့ပြည်နိုင်ငံသားချင်းညီမြုံနံမှုအတွက်ကတွင်းကုန်မှာတော့များတယ်နော်အခုအများပြင်းထင်နေကြတာတွင်းကုန်တွေများလာတယ်တွင်းကုန်များတော့ဆိုးတယ်လို့ထင်ကြတယ်အဲတွင်းကုန်များတိုင်းဆိုးတယ်လို့မဆိုတာဘူးတရုတ်ရဲ့ဖွံ့ဖြိုးမှုအဆင့်အရဒါဇာတို့အဆလရရပြင်သွင်းနေရတယ်အဲတော့ဆရာကတော့အဲကုန်သွယ်မှုရှင်းနှံမှာတော့လူငွေပြရတယ်လူငွေပြရတဲ့အကြောင်းရင်းကလည်းဘုဘက်ကပို့ကုန်မှာတော့ခါတော့ဘာမှမပို့စရာမှမရှိတာအဲဒီလိုချင်းနေမျိုးကဆရာကတော့ဆက်ပြောရှိနေမှာပဲဆိုအဲ့လိုမမြင်နဲ့
အဲ့ဒီပြစိမပူတိုင်းပြတော့တခုပဲပုဂ္ဂိုလ်များအောင်လုပ်နိုင်ဖို့ပဲလိုတာ2023ခုပနာနှစ်မှာပုဂ္ဂိုလ်ဒေါ်လာ12ဘီလီယံတွင်းကုန်က6ဘီလီယံရှိရတဲ့အတွက်ကုန်သွယ်ရေးလုံငွေက9ဘီလီယံရှိပါတယ်2023ခုနှစ်ဆက်ပနာနှစ်မှာတော့ပုဂ္ဂိုလ်ကအမေရိကန်ဒေါ်လာ14ဘီလီယံဖြစ်လာပြီးတွင်းကုန်ကလည်း17ဘီလီယံရှိလာပါတယ်ကုန်သွယ်ရေးလုံငွေကတော့4ဘီလီယံဖြစ်ပါတယ်
အခုနှစ်မှာအထည်ချုပ်လုပ်ငန်းထုတ်ကုန်ပြီးတင်ပို့ထားနိုင်ပြီမယ့်လေယာဉ်ထုတ်ကုန်တင်ပို့တာကတော့အရင်နှစ်တွေကထက်နည်းသွားရည်လို့ဆိုပါတယ်ကိုစောထက်ပြောပြပေးခဲ့တာပါအခုဆက်ပြီးတော့တနင်္သာရီတိုင်းတွင်စတင်ကြောင်းတချို့ဆောက်လုပ်ရေးရပ်ဆိုင်ထားရတဲ့အကြောင်းသတင်းလွှာကိုတင်ပြပေးပါမယ် တနင်္သာရီတိုင်းတွင်ကျောင်းတွင်ပြန်လည်ပြင်ဆင်ဆောက်လုပ်ဖို့မူလဘတ်ဂျက်ရထားချက်ရှိပေမဲ့ဘတ်ဂျက်ရယာယီရုပ်သိမ်းလိုက်တဲ့အတွက်ဒေသတွင်စာတင်ကြောင်း100ကျော်ကိုဆောက်လုပ်ရေးဆိုင်းငံ့ထားရတယ်လို့တိုင်းပညာရေးတာဝန်ရှိသူတွေကပြောပါတယ်ဒီအတွက်ပညာသင်ကြားရေးပိုင်းမှာအခက်ကြုံနေရတဲ့အကြောင်းကို VOA
သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်2023ခုနှစ်ပထမနှစ်ဝက်အတွက်ပညာရေးဆိုင်ရာဆောက်လုပ်ရေးစရိတ်ရုပ်သိမ်းထားလို့တနင်္သာရီတိုင်းဒေသကြီးအတွင်းမှာပညာရေးဆိုင်ရာစာတင်ကြောင်းဆောက်လုပ်ဖို့ရပ်ဆိုင်နေတယ်လို့
တိုင်းလို့တော့ဒုတိယဥက္ကဋ္ဌဦးကြည်စိုးကပြောပါတယ်ဘတ်ဂျက်ချက်နဲ့ရုပ်သိမ်းလိုက်ရတဲ့ဆိုတာတော့မှန်ပါတယ်ဒါသင်္ဘာခေါ်ရတဲ့ကိစ္စတွေရပ်ဆိုင်ထားတယ်အဲ့လိုပဲကျွန်တော်သိရတယ်ပညာရေးဝန်ကြီးဌာနရဲ့ဘတ်ဂျက်လိုအပ်ချက်ရမူလရထားတဲ့ဆောက်လုပ်ရေးပိုင်း30ရက်တွေကိုယာယီရုပ်သိမ်းလိုက်တဲ့အတွက်ကြောင့်တနင်္သာရီတိုင်းဒေသကြီးတွင်စာတင်ကြောင်း130ကျော်ဆောက် မျိုးနဲ့တော့ဒုဝန်ကြီးကတော့ဖြေပါတယ်ရှင်။ဒါပေမဲ့ကျမတို့စီကတော့အဲ့လိုအကြောင်းကြားမဟုတ်ပဲနဲ့ကျမတို့တိုင်းမှာ134ချောင်းမှာပထမ33ချောင်းကိုရုပ်သိမ်းတယ်။နောက်ထပ်104ချောင်းမှာထပ်ရုပ်သိမ်းပါတယ်။134ချောင်းလုံးကိုအခုနီနီဘတ်ဂျက်လို့ခေါ်မှာပေါ့နော်။ AP လကနေပြီးတော့စက်တင်ဘာလအထိအဲ့တော့ကျမတို့ပထမ6လဘတ်ဂျက်လို့ခေါ်တာပေါ့။1130ချောင်းဒါသမားချက်ချက်တိုင်းမှာရှင်။အဲ့ဒီဘတ်ဂျက်မှာသူကမပေးပဲနဲ့လာမယ့်ဘတ်ဂျက်ကြီးမှာပေးမယ်လို့ရှင်းလိုက်တာပါ။
မူလဘတ်ဂျက်ရရချက်ထဲမှာပျက်စီးနေတဲ့စာတင်ချောင်းတွေကိုပြန်လည်ပြင်ဆင်ဖို့ဆိုတာပါဝင်ပေမဲ့လည်းပြည်ထောင်စုအစ်ဝန်ကြီးဌာနရဲ့လိုအပ်ချက်ကြောင့်ဒီဘတ်ဂျက်တွေကိုအခု2018နှစ်ဝက်မှာမသုံးနိုင်ပဲနောက်နှစ်ဝက်ကျမှသုံးနိုင်ချေရှိတယ်လို့ပြည်ရဲ့ရေးတာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့လည်းလက်သလုံးအဖြစ်ပျက်စီးနေတဲ့စာတင်ချောင်းတွေကိုပြင်ဆင်ဖို့ဖြည့်လိုက်ရတာကြောင့်ဒီအတွက်လင်းစလိုဘတ်ဂျက်သုံးစိတ်လုံနေတယ်လို့တိုင်းပညာရေးမှူးတော်မြင့်စိန်ကဆက်ပြောပါတယ်
။ကျောင်းကတော့ NDG ဖောက်ဦးကိုဖြစ်သိမ်းပြီးတော့ပြန်ဆောင်ရံကြတဲ့လုပ်ငန်းလည်းပါတယ်။ကျောင်းသားဦးရေရအသက်ဆောင်ရမယ့်လုပ်ငန်းလည်းပါတယ်။ဥပဒေရောမကောင်းလို့ပြန်ပြီးတော့ဆောက်ကဲကျောင်းလည်းပါတယ်ပေါ့နော်။ NDG ကျောင်းဆောင်ရှင်ကဖြစ်သိမ်းပြီးမှကျမတို့ကပြန်ဆောက်တာ။ဆိုတော့ကျမတို့ဖြစ်သိမ်းဖို့ကိုပြည့်စုံထားပြီးပြင်ရည်ထားတာဖြစ်သိမ်းပြီးတော့ဒီအသက်ဆောက်ဖို့ဆိုပြီးတော့ကျမတို့ဖြစ်ပြလိုက်တာ။ဆိုတော့တချို့ဖြစ်သိမ်းလိုက်တဲ့ကျောင်းတွေလည်းရှိတယ်။အခုလိုမျိုးယာယီလေးခဏပိတ်လိုက်တော့သူတို့မှကျောင်းသားတွေစာသင်ဖို့ဖက်တယ်တော့နည်းနည်းရှိတယ်အသင်ကြီးမှာတော့တောင်းသားရင်းနဲ့ပြတ်သွားတယ်ပေါ့နော်။အောက်တစ်ခုထဲမှာသူ့ကြီးတော့ဆင်ရတဲ့သဘောရှိသွားတယ်။အဲ့လိုမျိုးပဲရှိပါလိမ့်မယ်
။ပညာရေးသုံးစိတ်ဘတ်ဂျက်နဲ့ပတ်သက်ပြီးဖြတ်သမှုရှိလာတဲ့ပုံမှာမဖြစ်သင့်ဘူးလို့88ဖွဲ့လင်းလူဖွဲ့စီမြိတ်ပြန်ကြားရေးတာဝန်ခံကိုတင်ကိုကိုဦးကအခုလိုသုံးသပ်ပါတယ်
။ဒီဘတ်ဂျက်ခွဲတန်းနေမှာဆိုရင်ဒီကာကွယ်ရေးစိတ်တွေဆိုရင်တင်ကြသမျှ 1% မပြောနဲ့ဗျာ။တစ်ချက်ကလေးတော့ရှော့ပြီးတော့ဘယ်လင်းလုပ်နိုင်တာမျိုးမရှိဘဲနဲ့ဒီကနေကဏ္ဍဒီမှာပဲဘတ်ဂျက်တွေသုံးနေတာမျိုးဖြစ်တဲ့ခါကျတော့တကယ်လူလာတဲ့နေရာမှာအဆန်အမတုံ့ရပဲအဲ့လိုမျိုးလည်းမြင်နေကြ။ပြည်ညရေးတက်လည်းဟိုဘတ်ဂျက်ကနည်းလာတာပေါ့နော်။အဲ့ဘတ်ဂျက်ကတဝက်ကြီးနဲ့ရပ်သွားတဲ့ခါကျတော့ဟိုလိုအပ်တဲ့နေရာမှာအတုံးမပြည့်နိုင်သေးဘဲနဲ့ကျွန်တော်တို့အဲ့လိုလည်းမြင်ရတယ်။အောက်ခြေမှာတော့တော်တော်အကျတဲ့ဖြစ်တယ်။ကျွန်တော်တို့ဒီကြေးရော်တွေမှာဆိုရင်ဒီစာသင်ခန်းကဘယ်လိုမှမလောက်ဘူး။
တနင်္သာရီတိုင်းဒေသကြီးသွင်းရှိအခြေခံပညာကျောင်းတွေမှာဆရာဆရာမလိုအပ်ချက်ဆယ်ရာခန့်နှုန်းကရှိနေပေမဲ့လည်းဘတ်ဂျက်လိုအပ်ချက်ကြောင့်ထပ်မံမပြည့်စုံနိုင်ဘူးလို့လည်းပညာရေးမှူးရုံးတာဝန်ရှိသူကပြောပါရယ်။တနင်္သာရီတိုင်းဒေသကြီးမှာအထက်တန်းကျောင်းနဲ့မူလတန်းကျောင်းစုစုပေါင်း 1,338 ကျောင်းရှိနေပါရယ်ခင်ဗျာ
။တနင်္သာရီတိုင်းတွင်စာသင်ကျောင်းတချို့ဆောက်လုပ်ရေးရပ်ဆိုင်ထားရတဲ့အကြောင်းကို VOA သတင်းတော်ကိုနိုင်ကွင်းအင်သတင်းပေးပို့ထားတာပါ။ဒုတိယပိုင်းနိုင်ရီဝက်မှာတော့သတင်းပတ်စင်ကဏ္ဍတွေဖြစ်တဲ့လူလူနဲ့ချက်မှန်ရေးကဏ္ဍမြမအရေးသုံးသက်ချက်တို့အပြင်အစီအစဉ်နောက်ပိုင်းမှာတပတ်အတွင်းအားကစားသတင်းလွှာကိုထုတ်လွှင့်ပေးသွားမှာမို့စောင့်မျှော်နားဆင်ကြပါအောင်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဝက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပြချင်းည 10:00 မှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွတ်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းရဲ့2018ခုနှစ်ဩဂုတ်လ22ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ဒီညပိုင်းနားဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေမှာလူမှုနဲ့ကျန်းမာရေးအစီအစဉ်နဲ့အတူမြမအရေးသုံးသပ်ချက်မှာတော့မြန်မာနိုင်ငံငြိမ်းချမ်းဖြစ်စဉ်ရှေ့မတိုးနိုင်တဲ့အခြေအနေရှေ့တိုးလာအောင်တိုင်းရင်းသားအင်အားစုတွေဘက်ကဘာလုပ်နိုင်ပါသလဲ
။အမေတကယ်တမ်းရထဘူရာကြကြကျွန်တော်တို့သုံးတော့မယ်ဆိုလို့ရတော့ NCA အားဖြင့်ဦးတိုင်းစိန်လက်ထက်တုန်းကသွားတဲ့နှောင်းကအခုဒေါ်အောင်ဆန်းစုကြည် NLD တက်လာ
တိုင်းရင်းသားရေးရလေးလာသုံးသက်သူဆိုင်းဝန်ဆိုင်နဲ့ဆက်သွယ်မေးမြန်းခန်းကိုနားဆင်ရမှာဖြစ်ပြီးအားကစားသတင်းစီစဉ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးချင်ပါတယ်။မြန်မာနိုင်ငံတွင်းကရခိုင်ရှမ်းနဲ့ကချင်တိုင်းဒေသကလူခွင့်ရေးချိုးဖောက်မှုတွေအတွက်လုံခြုံရေးတပ်ဖွဲ့ဝင်တချို့ကို American အစိုးရဘက်ကဒဏ်ခတ်အရေးယူတဲ့အပေါ်တက်ရောက်မှုရှိတဲ့လူရဲ့အဖြစ်ကချင်လူခွင့်ရေးလှုပ်ရှားသူတွေကကြိုးဆိုကြပါတယ်။ဒေသတွင်းငြိမ်းချမ်းရေးနဲ့စီးရေးပဋိပက္ခတွေချုပ်နှင်းရေးလူခွင့်ရေးချိုးဖောက်မှုတွေထပ်မဖြစ်စေရေးအပါအဝင်လူခွင့်ရေးချိုးဖောက်ခဲ့မှုတွေအတွက်အစိုးရနဲ့တက်မလို့ဘက်ကလည်းတာဝန်ယူဆောင်ရွက်တင်တယ်လို့ဆိုကြပါတယ်။မတ်စုမွန်ကစူးစီးတင်ပြထားပါတယ်
။ဆဇူနစ်ကျော်နှစ်ချီစီးရေးပြပခါတွေပြင်ထန်နေဆဲဖြစ်တဲ့ကချင်တိုက်ပွဲတွေရဲ့ကြားမှာဒေသခံကချင်ပြည်သူလူထုဟာမိမိတို့ရဲ့နေရရင်းတွေကိုစွန့်ခွာထွက်ပြေးကြရတယ်လို့လက်နက်ကင်တပ်ဖွဲ့တွေရဲ့လူခွေချိုးဖောက်မှုတွေကိုလည်းခါးစီးခံခဲ့ကြရတာမို့အခုလိုမျိုးကချင်ဒေသတွင်းကလူခွေချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတပ်ဆိုင်နဲ့တပ်မတော်နဲ့ရဲလုံခြုံရေးအရာရှိတချို့ကိုအမေရိကန်ပြည်ထောင်စုဘက်ကဒဏ်ခတ်အရေးယူမှုချမှတ်လိုက်တဲ့အပေါ်ကချင်ငြိမ်းချမ်းရေးလှုပ်ရှားသူတွေနဲ့လူခွေလှုပ်ရှားသူတွေဘက်ကကြိုးစိုးထောက်ခံကြပါတယ်။အခုလိုအရေးယူမှုဟာလူခွေချိုးဖောက်မှုတွေများစွာကတချို့အတွက်သာဖြစ်ပြီးဒေသခံတွေရဲ့ဆုံးရှုံးနေနာမှုတွေလူခွေချိုးဖောက်ခံနေရတာတွေကအများကြီးကြန့်ရှိနေသေးတယ်လို့ကချင်ပြည်နယ်တရားဥပဒေစိုးမိုးရေးနဲ့တရားမျှတမှုဆိုင်ရာပေါင်းစပ်ညှိနှိုင်းရေးကော်မတီရဲ့တာဝန်ခံဒေါက်တွဲဘူးကပြောပါရယ
်ဒါအနေအချင်းပဲရှိသေးတယ်လို့သူကမြင်ပါတယ်အရင်ကဆိုလို့ရှိရင်ဘာလို့ဒီမှာဒီထက်ပိုပြင်းများတယ်ပေါ့နော်ဒါပေမဲ့ဒီလိုမျိုးမအေးအေးယူမှုတွေရှိလာတာကတော့သူတို့လုံးဝမလုပ်ကြတဲ့ဆိုင်ကျွန်တော်တို့ကောင်းတဲ့လက္ခဏာဖြစ်ပါတယ်ဒီလိုလုပ်လာတဲ့ဆိုတဲ့အခါကျတော့နောင်ကြိုင်လည်းအလားတူကိစ္စမျိုးတွေမလုပ်နိုင်အောင်ကိုယ်တိုင်ပြရရောပေါ့နော်သက်ဆိုင်ရာကြီးတွေလည်းပြန်ပြီးတော့တတိထားနိုင်မယ်ပေါ့နော်အဲဒီလိုမျိုးအေးအေးယူမှုတွေကိုကျွန်တော်တို့ဆိုပါတယ်နောင်လည်းဒီလိုမျိုးအေးအေးယူမှုတွေပြုလုပ်ပေးတင်ပါတယ်ဒီလိုမျိုးအေးအေးယူမှုတွေလုပ်နိုင်အောင်လည်းအဲကျွန်တော်တို့ဘက်ကတင်ပြမှုတွေမှာလည်းသက်တည်အထောက်အထားတွေအနေရည်ရှိအောင်လဲကျွန်တော်ဆောင်ရွက်တင်ပါတယ်လို့
ကချင်ပြည်နယ်ပါဝင်တိုင်းရင်းဒေသကဒေသခံပြည်သူတွေကြုံတွေ့နေရတဲ့လူခွေချိုးဖောက်မှုတွေကိုငြိမ်းချမ်းရေးဖော်ဆောင်မယ်ဆိုတဲ့ NND အစိုးရနဲ့တက်မတော်ထိပ်ပိုင်းခေါင်းဆောင်တွေဘက်ကတာဝန်ယူမှုတာဝန်ခံမှုအပြင်နဲ့စနစ်တကျစုံစမ်းဖော်ထုတ်အရေးယူတဲ့လို့လဲဒေါ်တွဲဘူးကထောက်ပြပါတယ
်စစ်မှတ်တွေဖြစ်ပေါ်လာများလို့ရှိရင်လူခွေချိုးဖောက်တာပိုများလာမယ်ဒါကြောင့်လဲဆိုလို့ရှိရင်အဲ့လိုအခွင့်အရေးချိုးဖောက်တဲ့နေရာတွေကတရားဝင်စိုးမိုးရဲ့ဒေသတွေဖြစ်တဲ့အရက်သားတွေကတော့ပြည်သူတွေကတော့ခံရရတယ်ပေါ့နော်အဲ့ဒီအချက်ဒီပေါ်မှာအစိုးရမှတာဝန်ရှိတယ်လို့တမတော်မှလည်းတာဝန်ရှိတယ်နောက်ပါတစ်ဖက်ကတိုင်းဒေသနဲ့နိုင်ငံမှလည်းတာဝန်ရှိတယ်အဲ့တော့ပြည်သူတွေအတွက်ဒီကန္တရီမှာပေါ့နော်အဓိကတာဝန်ရှိတဲ့လူတွေကတကယ်ကိုဒါတိုင်းပြည်ကောင်းဖို့နဲ့ပြည်သူတွေအတွက်ဆိုလို့ရှိရင်အားလုံးကပေါ့နော်ကိုယ့်ရဲ့အတားကိုရှော့ပြီးမှစစ်သားပေးတဲ့ဟိုသူနေပေးတဲ့လူမျိုးမှလည်းသွားတော့
မြန်မာနိုင်ငံတွင်တိုင်းရင်းဒေသကလူခွင့်ချိုးဖောက်မှုတွေကိုအခုလိုအမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာအနေနဲ့တန်ခတ်အရေးယူမှုတွေလုပ်တဲ့အပေါ်အကျိုးသက်ရောက်မှုရှိနိုင်တဲ့လုပ်ရက်တစ်ခုအဖြစ်တိုင်းရင်းဒေသကငြိမ်းချမ်းရေးတွေနဲ့စစ်ဘေးသင့်ပြည်သူတွေရဲ့အရေးငြိမ်းချမ်းစွာဆန္ဒထုတ်ဖော်ခဲ့သူကချင်လူငယ်ကိုလောင်ဆောင်ကရှုမြင်ပါတယ
်ဟုတ်ကဲ့ဒါကတော့လုပ်တဲ့မှာကျွန်တော်တို့ကြားပါပြီအမေရိကန်အစိုးရကလည်းကျွန်တော်တို့ဒီလိုမျိုးအစိုးရမျိုးဆန့်ကျင်လုပ်တာကလည်းကျွန်တော်အရင်ကတည်းကကျွန်တော်တို့ဒီအာဏာရှင်ကြီးကတည်းကကျွန်တော်လုပ်ဆောင်ခဲ့တာပဲနော်ဆိုတော့ဒီချင်းတိတဲ့တမကအရက်အစိုးရနဲ့ပြောလာတဲ့ဒီတောင်ဆန်းစုကြည်ပိုင်ကျန်ဆန်းကျွန်တော်ဦးဝင်းနေတယ်နော်ကျွန်တော်တမတာဖြစ်လာရင်လည်းမမကျေကျွန်တော်ဒီတိုင်းပိုင်းမျိုးတွေကြည့်ရမှာတော့ကောင်းပြီးဒီစစ်တမ်းအချင်းရေးတွေတမကဒါအဆက်ရှင်တမတွေကိုဖြစ်ကြရတယ်အဲဒါကြောင့်ကျွန်တော်ကဒီစစ်ရုံးမှုစစ်လူမှုတွေလည်းအများပြကျွန်တော်ရှိနေတယ်ဒါကိုကျွန်တော်အမှန်တကယ်တရားမျှတမှုကိုပြောဆောင်နေဖြစ်တဲ့ကျွန်တော်တို့အခွင့်အလမ်းလည်းမရှိဘူးအဲဒါအားကောင်းတဲ့ဒီတရားမျှတစာပေမျိုးလည်းကျွန်တော်ရှိတဲ့တဲ့ကြောင့်မို့ကျွန်တော်ဒီလိုမျိုးစစ်ရုံးတွေကလည်းဖြစ်ဖို့ ီဆက်မတော်အရာရှိတွေကိုကျွန်တော်ပြန်ထားပြီးမှ function ပဲတော့လာရတာကျွန်တော်တို့အတွက်ကတော့ attention ပေါ့နော်ဒီမှာဖြစ်တယ်လို့ကျွန်တော်ကတော့ယူဆပါတယ်အဲ့တော့ကျွန်တော်ဒီလိုမျိုးကကျွန်တော်လောက်ဆောင်ရမှာပဲ
တိုက်ပွဲတွေအများဆုံးရက်ရည်ငိမ့်ငဲစွာဆန္ဒပြခဲ့သူကိုလောင်းဆောင်ကိုတော့တက်မတော်ကိုအကြီးညိုပြက်စေအောင်လှုံ့ဆော်ခဲ့တယ်ဆိုပြီးအသက်ရေဖြတ်မှုပုံမှန်900နဲ့မြောက်ပိုင်းတိုင်းစစ်ဌာနချုပ်ဒုတိယဗိုလ်မှူးကြီးတေဦးကတရားစွဲဆိုထားတာကိုသူတို့လက်ရှိရင်ဆိုင်နေကြရဆဲဖြစ်ပါတယ်အခုလိုငိမ့်ငဲရေးလှုပ်ရှားသူတွေကိုတက်ဖက်ကနေပုံမှန်အမျိုးမျိုးတရားစွဲဆိုနေတာကတော့ငိမ့်ငဲရေးဖော်ဆောင်နေမှုကိုမေးခွန်းထုတ်စရာဖြစ်လာနေတယ်လို့ကချင်ငိမ့်ငဲရေးလှုပ်ရှားသူတွေကပြောပါတယ်ရခိုင်ကချင်နဲ့ရှမ်းပြည်နယ်တွေမှာဆိုးဝါးတဲ့လူခွေချိုးဖောက်မှုတွေရှိခဲ့တဲ့အတွက်ဆိုပြီးတော့မြမစစ်ဘက်ထိတ်တန့်အရာရှိကြီး၃ဦးရဲဘက်ထိတ်တန့်အရာရှိကြီး၁ဦးနဲ့တက်မတော်တက်မနှစ်ခုကိုအမေရိကန်ပြည်ထောင်စုဘက်ကဩဂုတ်လ၁၈ရက်နေ့တောက်ကြနေတုန်းကဒဏ်ခတ်အရေးယူမှုတွေချမှတ်ခဲ့တာဖြစ်ပါတယ်ရှင်
။မတ်စုမွန်စူးစီးတင်ပြခဲ့တာပါ။အခုတော့အပတ်စဉ်ကဏ္ဍတွေအလှည့်ရောက်ပြီးမို့အရင်ဆုံးတော့လူဒုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ကြရပါမယ်။နေ့စဉ်ကျန်းမာအောင်နေထိုင်ခြင်းအဖြစ်အသက်အန္တရာယ်ကိုအဓိကဒုက္ခပေးတဲ့နှလုံးသွေးတိုးကင်ဆာလိုရောဂါဆိုးကြီးတွေနောက်ပိုင်းမှာမဖြစ်လာရအောင်ဘယ်လိုကြိုတင်ကာကွယ်ထားနိုင်ပါမလဲနှလုံးသွေးတို့စီးကြိုဒီလိုယောဂါတွေကိုကြိုတင်ကာကွယ်ဖို့ဆိုရင်တော့ကျန်းမာရေးနဲ့ညီညွတ်အောင်စားသောက်နေထိုင်ပြီးစိတ်ဖိစီးမှုကိုလျှော့ချပြရမယ်လို့ကျန်းမာရေးကျွမ်းကျင်သူတွေကပြောပါတယ်လူလူနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စောကပြောပြပေးထားပါတယ်
2015ခုနှစ်မှာကမ္ဘာပေါ်မှာတည်ဆုံခဲ့တဲ့သူဥယျာဉ်56တန်းရှိတဲ့အထက်ကတန်း40ဟာ NCD လို့ခေါ်တဲ့မကူးဆက်တဲ့ယောဂါတွေကြောင့်တည်ဆုံခဲ့ရတာဖြစ်တယ်လို့ကမ္ဘာကျန်းမာရေးအဖွဲ့ကထုတ်ပြန်ကြေညာထားပါတယ်။နှလုံးယောဂါ၊၄ဖြက်၄ငန်းယောဂါ၊ကင်ဆာယောဂါနဲ့စီးကျူသွေးကျူယောဂါတွေဟာလူသိများပြီးအဖြစ်များတဲ့ NCD ယောဂါတွေပဲဖြစ်ပါတယ်။နောက်ဆုံးထုတ်ပြန်ထားတဲ့2015ခုနှစ်စစ်တမ်းတွေအရမကူးဆက်တဲ့ NCD ယောဂါတွေနဲ့တည်ဆုံသူတွေရဲ့48ရာခိုင်နှုန်းဟာဝင်ငွေနှိမ့်တဲ့နိုင်ငံတွေနဲ့ဝင်ငွေအလဲလက်ရှိတဲ့နိုင်ငံတွေဖြစ်နေတာကြောင့်မြန်မာနိုင်ငံအနေနဲ့လည်းဒီမကူးဆက်နိုင်တဲ့ယောဂါတွေနဲ့ပတ်သက်ပြီးကာကွယ်ကုသမှုတွေကိုလေးနက်ထလှုံ့ဆော်သင့်တယ်လို့ကျန်းကျင်သူတွေကတုံ့တက်ကြပါတယ်။ပဲနယ်ကုန်းမြို့မှာကင်ဆာယောဂါအပါအဝင်မကူးဆက်နိုင်တဲ့ယောဂါတွေအကြောင်းကိုပညာပေးစစ်ဆေးမှုတွေပြုလုပ်ကြည့်တဲ့အခါသွေးရောယောဂါနဲ့စီးကျူယောဂါအပါအဝင်ကြက်သားနဲ့အောင်ရောဆိုင်ရာယောဂါတွေအလုံးအဖုအကျိတ်တွေကိုအများဆုံးတွေ့ခဲ့ရတယ်လို့ရှင်အောင်နှင်းစီကင်ဆာဖောင်ဒေးရှင်းမှအထွေထွေယောဂါအထူးကူဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ်
တော့ဆရာတို့အနေနဲ့ကတော့ဒီဘက်ကထွေထွေကုသမှုပိုင်းပေါ့တော့ထွေထွေကုသမှုပိုင်းမှာတော့ဒီမှာတွေ့ရတဲ့ယောဂအများစုကတော့ဒီအကြောတက်တာပေါ့နော်ဒီနာရီဆိုအကြောတက်တယ်ဆိုတော့ဒီဘက်ဒါသီရုအေးတာရဲ့နောက်နောက်တကသူတို့ရဲ့ဒီလောက်ကရတဲ့ပေါ့နော်ကာယလုံသားတွေဖြစ်တဲ့အတွက်ကြောင့်မလို့သူတို့မှာဒီကြွက်သားတွေအာယုံကြောတွေနဲ့နာကျင်ကြိုက်ခဲတာတွေအများဆုံးတွေ့ရတယ်နောက်တစ်ခေါက်တစ်မျိုးတွေ့ရတာတော့ဆရာတို့ကဒီမှာစီးတခြားဒေသတွေထဲထားရင်စီးလန်းချောင်းမှာကြောက်တယ်တဲ့လူတွေဒီမှာများများတွေ့ရတယ်เนาะအဲ့တော့သူတို့မှာစီးသွားရင်သွေးပါတဲ့လူတို့ခါနာတာတို့เนาะစီးသွားရင်နေပါတာတို့စသည်အားဖြင့်ဒီအမျိုးတွေတွေ့ရတာပေါ့เนาะကျန်တဲ့ဟာတွေကတော့ဆရာတို့ပုံမှန်တွေ့နေကြလို့ပါပဲသွေးတို့စီးကြိုသမားတွေဆရာတို့ကုသပေးတယ်အဲ့တော့အဲ့ဒီမှာထူးခြားတာတွေကတော့ဒီအလုံးခုကြိတ်လေးတွေနဲ့တွဲပြောင်းကုသပေးရတဲ့လူနာလေးတွေရှိတာပေါ့เนาะဒီမှာဆိုတာတွေအဓိကတွေ့ရတယ်
နှလုံးသွေးတို့စီးကျုံတဲ့ကင်ဆာယောဂါတွေပါဝင် NCD လို့ခေါ်တဲ့မကူးဆက်နိုင်တဲ့ယောဂါတွေဟာပဲနယ်ကုန်းမြို့နယ်မှာနေမကဘဲမြန်မာနိုင်ငံရဲ့မြို့ကြီးတွေတော်တော်များများမှာဖြစ်ပွားမှုလို့မြင့်တက်နေတယ်လို့သိရပါတယ်ငွေကြေးတက်နိုင်တဲ့သူတွေဟာနောက်ဆက်တွဲဆိုးကျိုးတွေဖြစ်ပေါ်ခံစားရခြင်းမရှိအောင်ထိသိမ်းထားနိုင်မှုဖြစ်နိုင်ပေမဲ့ငွေကြေးချွတ်တဲ့သူတွေမှာတော့နောက်ဆက်တွဲဆိုးကျိုးတွေကိုထိထိရောက်ရောက်တားဆီးကာကွယ်ထားနိုင်ခြင်းမရှိတော့ဘဲအသက်သေဆုံးမှုတွေကြုံတွေ့ကြရပါတယ်ကျန်းမာရေးကိုယ်တော်မှာကမိသားစုရဲ့စီးပွားရေးနဲ့လူမှုရေးတွေကိုပါထိခိုက်နေတာစီတာကြောင့် NCD ယောဂါတွေပဲဖြစ်အောင်ကြိုတင်ကာကွယ်ထားကြဖို့နဲ့ယောဂမင်းငယ်မှာစောစောစီးစီးဖော်ထုတ်ကုသမှုခံယူထားကြဖို့လိုတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကပြောပါတယ
်ဒီမြို့နယ်ရဲ့မဟုတ်ဘောတနိုင်ငံလုံးအနေနဲ့ဆရာတို့ရဲ့ဟိုအသိပညာပေးခြင်းနဲ့အဓိကအကြောင်းချင်းက healthy lifestyle ပေါ့နော်ကျန်းမာတဲ့လူနေမှုပုံစံကိုနေထိုင်ရင်ဆရာတို့အခုဒီမှာဟောပြောပွဲတွေပြုလုပ်နေတဲ့ကင်ဆာယောဂါသာမကဘူးမကူးဆက်တတ်သောယောဂါများဖြစ်တဲ့သွေးရောစီးကြိုနှလုံးဒီယောဂအန္တရာယ်တွေကလည်းကာကွယ်ပြီးဖြစ်မယ်เนาะဒါကြောင့်မလို့ပြန်ပြီးပြောမယ်ဆိုရင်ဒီနေမှာရှိတဲ့เนาะလူပြည်သူလူထုအနေနဲ့အစီရေချိုတွေကိုလုံးဝရှောင်ကျဉ်ပြီးတော့စားပါမယ်နောက်တကဒီစံနဲ့ဂျုံနဲ့လုပ်တဲ့နော်သမင်းတို့ပါမုတ်တို့ခောက်ဆွဲတို့ဒါလေးတွေကိုနည်းနည်းလေးရှော့စားတင်တယ်ပြီးတော့မှအသီးရွက်အသီးနှံငါးပေါ့နော်ဒါတွေပိုစားမယ်အပြင်ကိုယ်လက်လှုပ်ရှားလေးတွေပြုလုပ်ပေးရမယ်
စိတ်ပီစည်းမှုဟာမကူးဆက်နိုင်တဲ့ NCD ရောဂါတွေဖြစ်အောင်တွန်းအားဖြစ်စေတဲ့အချက်ချက်ဖြစ်တယ်လို့လည်းတွေးရှိလာကြပါတယ်။ကျန်းမာတဲ့နေထိုင်စားသောက်မှုဘဝပုံစံမှာအစီအငံအချို့တွေနဲ့ဓာတုပိဒါပါတဲ့အစားအသောက်တွေကိုရှောင်ကျဉ်တာအပြင်စိတ်ပီစည်းမှုတွေကိုလည်းရှော့ချဖို့လိုတယ်လို့ဒေါက်တာဦးမောင်အောင်ကျော်နိုင်ကပြောပါတယ်
။နောက်တစ်ချက်ကဒီမှာတွေ့တာဘလို့လူတွေထပ်တွေ့ရသေးတယ်ဆိုဒီစိတ်ပူပင်သောကများတာပေါ့။အဲ့တော့ကို့မှာကတော့ယောဂအနေနဲ့ကြီးကြီးမားမားမရှိဘူး။သို့တော်လည်းသူ့မှာမောတယ်လို့နော်။သက်ရှူမဝဘူးလို့ရင်တုံတယ်လို့စသည်အပြင်ဒီလိုတကောလုံးနှုံးပြီးမလုပ်ချင်ဘူးလို့စသည်အပြင်လက္ခဏာလေးတွေနဲ့ပြတယ်ဆရာတို့စစ်စေးကြီးရှုလိုက်တဲ့အခါမှာတော့သူ့မှာဒီကြီးကြီးမားမားယောဂအနေနဲ့မတွေ့ရဘူးပေါ့เนาะအဲ့တော့ဒီလိုလူတွေတော့ဆရာတို့ကတော့ဒါပူပင်သောကများတော့เนาะ anxiety ဆိုတဲ့ယောဂါဆိုပြီးတော့ဆရာတို့ကသတ်မှတ်လိုက်တယ်เนาะသတ်မှတ်တဲ့အခါကျတော့ဒီလိုလူတွေနေနေကတော့ဘာလုပ်ဖို့လိုသေးလဲဆိုရင်တော့တစ်ကစိတ်အေးထားเนาะအဲ့တော့စိတ်အေးထားမယ်နောက်ကိုယ့်ရဲ့စိတ်ဓာတ်ကြန့်ခိုင်ဖို့အတွက်ကိုတရားနာတာတို့เนาะဒီတရားမှတ်တာလေးတွေပါတွဲပြီးလုံမယ်ဆိုရင်ခုနဆရာတို့ပြောတဲ့ပူပင်သောကကြောင့်ဖြစ်တဲ့ခန္ဓာကိုယ်အတွင်းရဲ့လက္ခဏာတွေရောကျသွားဖို့ရှိတယ်ပေါ့เนาะအဲ့တော့ဒီလိုလူတွေနေနေရဒီစားတော့အနေတိုင်းပြင်စိတ်ပိုင်းဆိုင်ရာတိုးတက်မှုရှိအောင်လေတောင်းရဲ့ဖို့လိုအပ်နိုင်တယ်လို့ဆရာအနေနဲ့ထင်တယ်
ကျမရင်းနဲ့ညီညွတ်အောင်နေထိုင်စားတော့ပြီးစိတ်ဖိစီးမှုတွေကိုလျှော့ချရင်းနှလုံးသွေးတို့စီးကြိုကင်ဆာစတဲ့မကူးဆက်နိုင်တဲ့ရောဂါတွေကိုကြိုတင်ကာကွယ်ထားသင့်တဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆိုပ
ါဒေါက်တာတန်ဆိုတင်ပြပေးထားတာပါမြန်မာလူထုနဲ့ကျန်းမာရေးကဏ္ဍကိုအခုလိုဗုဒ္ဓဟူးနေ့ညတိုင်းမှာနားဆင်နိုင်ပါတယ်ရှင်အခုဆက်ပြီးတော့မြမအရေးသုံးသက်ချက်ကိုထုတ်လွှင့်ပေးပါမယ်မြန်မာနိုင်ငံငြိမ်းချမ်းရေးဖြစ်စဉ်ရှေ့မတိုးဖြစ်နေတာဟာဖွဲ့စည်းပုံအခြေခံဥပဒေမပြေနိုင်လို့ဒါမှမဟုတ်တပ်မတော်ရဲ့သဘောထားတင်းမာလို့ဆိုတာလူများလက်ခံထားကြတဲ့ရေဘူးရသုံးသက်ချက်ပဲဖြစ်ပါတယ်။ဒီလိုရှေ့မတိုးနိုင်တဲ့အခြေအနေကိုရှေ့တိုးလာအောင်တိုင်းရင်းသားအင်အားစုတွေဘက်ကမလုပ်ပေးနိုင်ပါတည်းလေ။တိုင်းရင်းသားရေးရလေလာသုံးသက်သူဆိုင်းဝန်ဆိုင်နဲ့ဥကြုံစံသာကဆွေးနွေးသုံးသက်ထားပါတယ်။
မင်းညာတော့တိုင်းရင်းသားတွေနဲ့ဆွေးနွေးညှိနှိုင်းနေတဲ့ညီညာရေးဖြစ်စဉ်ဟာတိုးတက်မှုမရှိသေးဘူးဆိုပြီးတော့လူတွေကသိပ်ပြောနေရတယ်တချို့ကလည်းပဲတော်တော်လေးကိုအမလို့အများဖြစ်ကြပါတယ်ဒီလိုအမလို့အများဖြစ်နေကြတာတကယ်ပဲတိုးတက်မှုမရှိလို့လားသူတို့မဟုတ်လူတွေရဲ့မျှော်လင့်ချက်သိကြီးနေလို့လားခင်ဗျာ
သက်တင်တာတော့ခုလုံးဖြစ်နေတယ်တဲ့အချက်ကတော့ခုနပြောလို့လူမျှော်မှန်းချက်သိကြီးတဲ့ခါကျတော့မဖြစ်လာတဲ့ခါကျတော့တိတ်တက်ကြတဲ့သဘောလည်းဖြစ်နေတယ်အမေတကယ်တမ်းရသဘူရကြကြကျွန်တော်တို့သုံးတော့မယ်ဆိုလို့ရှင်တော် NCA အားကြီးဦးသိသိလက်ထက်တော့သွားတဲ့နှုံးကအခုဒေါ်အောင်ဆန်းစုကြည် NLD တက်လာပြီးတဲ့နောက်ပိုင်းသွားတဲ့နှုံးနဲ့နိုင်ကြည့်လို့ရှင်တော်နှင်းများနှင်းနေလားလို့အားကြောင့်လဲဆိုတော့ NLD အစိုးရတက်လာပြီးတဲ့နောက်ပိုင်းမှာတိုက်ပွဲကြီးလည်းပိုဖြစ်လာတယ်နောက်ပြီးညီညာရေးဆွေးနွေးပွဲတွေပါတယ်ကလည်းအလုံးပါဝင်ရေးတို့စစ်စီရေးရဖို့တို့ကတော့အဲ့ဒါတွေကလည်းတကောမဖြစ်လာအောင်မဖြစ်လာတဲ့ခါကျတော့ခြုံငုံပြီးကြည့်မယ်ဆိုရင်တော့သူကအောင်မြင်မှုနဲ့တွားနေတဲ့ပုံစံမျိုးတို့မှပေါ့ဗျာ
ဆိုတဲ့သဘောဥသိမ့်စင်လက်ထက်ကမှညီငယ်ဖြစ်စင်ကပူပြီးသွက်လက်ခက်သေးတယ်အခုနှေးသွားတယ်ဆိုတဲ့သဘောလား
အဲ့ဒါဟုတ်တယ်ခင်ဗျာဘာလို့လဲဆိုတော့ဥသိမ့်စင်တို့လက်ထက်တုန်းကတို့ကဒီအစိုးရနဲ့အဲ့ဒီစစ်တပ်ကတို့ကဒီအခု NLD အစိုးရနဲ့စစ်တပ်နဲ့နားလည်မှုထက်တော့ပိုပြီးကောင်းဆက်ချင်းတယ်လီဖုန်းကောက်ကန်လည်းပြည်ရှိတဲ့ပြဿနာတွေတို့ကတစ်ချက်တည်းအာရှင်းလို့ရတယ်လို့အဲ့လိုဆွေးနွေးဝဲသွားနေတဲ့ EA ကိုရကျွန်တော်ပြောပြပါမယ်ဆိုတော့ကြည့်ရတာအဲ့လို technical အပိုင်းမှာဒီ NLD အစိုးရအားများအားနည်းနေသလားလို
့ဆိုတော့အခုစိုင်းဝန်ဆိုင်ပြောတဲ့အတိုင်းဆိုလို့ရှိရင်တကယ်တမ်းညီညာရေးဖြစ်စီရမှာတိုင်းရင်းသားတွေကတစ်ဖက်တမတော်နဲ့ဒါအနေအစွာတစ်ဖက်ပေါ့လေဒါအာနာရှိရဲ့ဘောင်တွေအားလူတို့ချို့နဲ့လက်နက်ကင်တော်လှန်ရေးအင်အားစုတွေနဲ့ကြမှာညှိနှိုင်းဆွေးနွေးရတာဆိုတော့အခုအခက်အခဲကအဲ့ဒီဒီဥပဒေဘောင်အတွင်းမှာရှိနေကြတဲ့အစွာနဲ့တမတော်နဲ့ကြမှာဆက်ဆံရေးအရင်လောက်မကောင်းဘူးဆိုတဲ့ဘောကြောင့်ဖြစ်ရတယ်လို့ဆိုလွဲသဘောလား
ဆိုလိုတာအစိုးရအဖွဲ့နဲ့အဲ့ဒီတမတော်နဲ့ကသူတို့ခံကြိုင်းမညီဘူးဆိုတဲ့အသေးပဲသူကတက်ရောက်တယ်ဒီညီညာရေးဖြစ်စီကိုပုံဖော်တဲ့နေရာမှာသာတိလီကျရင်တယောက်တယောက်သူလွဲချော်နေတဲ့ပုံစံနေလဲသူကရှိတယ်ဥပမာအားဖြင့်ဗျာအဲ့ဒီအလုံးပါဝင်ရေးဆိုကြပါစို့အဲ့မှာ NLD ကအစဦးစားတော့သူကအခုလုံးပါဝင်ရေးရတယ်သူကအများအားသူကတိုက်မမှပြောလာတယ်ဒါပေမဲ့တတ်မတော်ဘက်ကအဲ့ဒီအလုံးပါဝင်ရေးကိုသူကလက်မခံဘဲနဲ့သူ 参加了一会东坏了多细腻了。那的白马来带一大年米的嘛谢谢一路的来给啥的啊来读啊没笑到问题嘛读了你的。那两年把代币都昂上数据啊来读啊wave line 读的你他们的读啊这个比较不多看你的。
吴先生你来太高了。但是那里阿龙包围也没包围也给咱们你们包给我了怎么了呢
哎怎么了你们包了。但是不过的啊不的 NAD 呢是在身上一年多那天刮哈的啊我是我的是呀来人是不就好出来看着了那比 USDB 啊你来看着了。但是我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道
我不
知道我不知道我
不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我不知道我along pawin ko lu jin tan na thru a tholo kan na lou ne a lu pung san myu so raw tat mro bak ka lu a che ko bae lu ra thauk pya ya de da lu dai lak khan ya ba de na le ya ba de da pyin tai yin da ri bak ka ho lu a che de mi siu la tai yin da ri bak ka ba mya pu bi lou pi yin phyin bae lu tuk khu lou pi yin phyin di yin nyain la la pu kaung la nai ne so raw myu mi siu la khmyar
tai yin da ri bak ka le lou pi nan ne ha de do chi nan ne da mae哎，六百内幕熟人呢嘛，对吧？但是那里啊，以 common 讲的，那么是 common goal 呢？对的，阿龙他不读的，南昌的苦，对吧？后来基金的股票在当年秒过，那股票没什么钱，对吧？哎，一千年没有，对吧？没判定了，没判定了呢，再涨没，对吧？这当年没赚到。但是你们说的卡加罗卡加罗的所以呢被有六年嘛来的话没提有所以啦但是那里被个安内接入就能够表来了
那但是你要是请你们带不起你的家罗
哎啦来库那表来签的多将我拿来说啊库多啊他说请你们你就带别人带到带你的人这里卡加罗咱们的 comment agenda 了，后来就咱们有阿龙来看奶奶，天津的库，咱们没地上来。
哎，给咱们
大爷那里安内节目呢
？OK， 咱们哎给咱们的库没进啊，这个阿群大爷那里把个白切过，干一波路子来着，哎嘛，这个路安尼白切来着。
因为路表演 aspiration 嘛，别呢，这 political aspiration 呢，能安逸，你要满足不呢？哎，那个你苗满家嘛，我啊，这话弟弟爸爸没漂亮家，我嘛 ，FPNCC 我的，老话话刚上来，不会什么现在，这都也电台的三张牛，就那种累了就是，这都表达 ，Federation 啊，莫非那说光 Federation 本身没多少报的？
嗯，不必要业了不？不必要业了不？
不要业了，
嗯。
哎，去来嘛？出来在哪里？叫做啊，北龙去看那 Federation 嘛？那 Federation 墓来看那是为多少标了？所以你像其中那破呀，对吧？有那个一起码家没图片的看着咯，啊，都不溜溜溜比的，当年都是自家标了呀，没有。
啊，除了第六十那间哦。但是那里也去那个几笔了 ，Confederation 六点六个叫个 Confederation 北面，不比了要也来帮咱们呢，偏南面 ，Federation 六点六个叫 Federal 北面，那那不毛起来的是保西面，国安边上边边西面，哎，论你了，没人能过来，人能一下叫我们收了。
但
是
那今天把他们都逆户了，那，啊，我讲那话，那啥帮咱们有偏南的个叫咯，哎，那再叫咯来。哎呦，苗班啊嘞，哎，第二个，第二阿哥，第二阿伯来拍，哎，当班家了嘞，当班出来，哎，估计那么多下来拍的，我叫阿邦 ，KNBB 我呢，跟人你也那位 ANC 也报，这话嘞，少出来帮咱们，你当班出来帮咱们报，哎，当班啊嘞 ，Joint Peace Fund 出来，哎，那块个。 အပေးထားတဲ့အဖွဲ့အစည်းကသူတို့ဟိုဥစ္စာပန့်ပို့တော့ပေါ့ဘာလို့သူကအဲ့လိုမျိုးသူကကွဲနေတဲ့ပုံစံမျိုးသူကပေါက်တယ်ဟုတ်လ
ား Okay အဲ့ဆိုတော့ imagine အဲ့တော့အဲ့တရုတ်တို့ဒီအနောက်အစူရရဲ့ပြောကတော့ဘလောက်ပြင်းထန်တယ်ဒါသိအရေးကြီးသလားဒီတိုင်းသားတွေနဲ့မြန်မာနိုင်ငံဘိုးအစူရနဲ့ပြန်လဲစစ်မြေးရေးညီညာရေးအတွက်
ကဲနာအဲ့ဒီအနောက်စုအပိတဲ့အဖွဲ့ရဲ့အဲ့ဒီဟိုတေယအပိတဲ့အဖွဲ့ရဲ့သူတို့ကအဲ့ဒီဆရာလေးကိုဘေးဖယ်ပြီးတယောက်တယောက်ထိုင်ပြီးစကားပြောဖို့သူကလိုတော့ဘူးပြောလို့ရှိရင်တော့ကျွန်တော်ကအဲ့ဒီဟိုဘုံပြကျင်တဲ့နိုင်ငံကြီးလမ်းစဉ်တစ်ခုသူကထွက်လာမှာပါအခုကမတွေ့နိုင်သေးတဲ့ပြဿနာသူကအဲ့ဒီပြဿနာသူကရှိနေတယ်
ဟုတ်ကျွန်တော်နောက်ဆုံးမိကျင်တဲ့မိကွန်းတစ်ခုကတော့အခုကျွန်တော်တိုင်းရင်းသားဆွဲနေရမှာလက်နက်ကင်အားစုတွေကိုပြောနေရတယ်မြို့ပေါ်မှာလည်းပဲတိုင်းရင်းသားတွေတကယ်ရွေးကောက်တင်မြှောက်ထားတဲ့နိုင်ငံရေးပါတီတွေတရားဝင်ပါတီတွေရှိပါတယ်လွှတ်တော်မှာတက်နေကြတယ်ဒီပါတီရဲ့အခန့်ကဏ္ဍတော့ဘယ်လောက်အရေးကြီးလက္ခဏာတကယ်ကြမှာ
ဒီ UNA တို့ဟို NBF တို့တို့ကလည်းအရေးကြီးတဲ့အခန့်ကဏ္ဍနေတော့ပါပါတယ်ဒါပေမဲ့ဒီအခု NCA baseball no NCU အခြေပြုရဲ့နိုင်ငံရေးဆွေးနွေးမှုမှာသူရဲ့အခန့်ကဏ္ဍကလက်နက်ကင်အားစုတွေလောက်သူတို့အသားမပြီးတော့မပါရင်မကောင်းလို့ဆွဲထွက်တဲ့ပုံစံမျိုးလောက်တခါတည်းလေသူကပေါက်တယ်လေ
ဥကျော်စန္ဒာဆွေးနွေးတင်ပြခဲ့တဲ့မြမအရေးသုံးသက်ချက်ပြီးမှတော့ကိုရနိုင်စုစည်းတင်ပြထားတဲ့တပတ်အတွင်းအားကစားအစီအစဉ်ကိုနားဆင်ကြအောင်ပါရှင်
မင်္ဂလာပါကျွန်တော်ရန်နိုင်ပါ VO ရဲ့တပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်18ချိန်မြောက်အာရှအားကစားပြိုင်ပွဲကိုတော့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာစနေနေ့ကစတင်ဖွင့်လှစ်လိုက်ပါပြီစပိန်လာလီဂါပွဲစဉ်တချို့ကိုတော့အမေရိကန်နိုင်ငံမှာသွားကစားမယ်လို့စပိန်ဘောလုံးအာဏာပိုင်တွေကဆုံးဖြတ်လိုက်ပါတယ်မန်စီးတီးခွင်းလယ်လူကေဗင်ဒေဘရိုင်းနာဒူးတန်ရာကြောင့်ဘောလုံးကစားတာကနေ3လလောက်အနားယူရမှာဖြစ်ပါတယ်ဒီလိုတပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဗျာ18ချိန်မြောက်အာရှအားကစားပြိုင်ပွဲကိုတော့အင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာပြီးခဲ့တဲ့စနေနေ့ဩဂတ်လ18ရက်နေ့ကစတင်ဖွင့်လှစ်လိုက်ပါတယ်အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကိုယ်တိုင်ပြိုင်ပွဲကိုဖွင့်လှစ်ပေးခဲ့တာပါဒီနေ့အာရှအားကစားပြိုင်ပွဲကိုတော့မြန်မာနိုင်ငံအပါအဝင်အာရှကနိုင်ငံပေါင်း46နိုင်ငံကအားကစားနည်း58မျိုးကိုဝင်ရောက်ရှင်ပြိုင်ခဲ့ကြပါတယ်ဘောလုံးပွဲတွေကိုတော့ဩဂတ်လ12ရက်နေ့ကစတင်ကစားခဲ့ပြီးတော့မြန်မာအသင်းကတော့အုပ်စု F မှာမြောက်ကိုရီးယား sorry အီရန်တို့နဲ့တုံးစုတဲ့ကြပါတယ်မြန်မာအသင်းကပွဲဥဒ္ဒမှာတော့မြောက်ကိုရီးယားနဲ့တကိုးစီတည်ကြပြီးဒုတိယပွဲစဉ်မှာတော့ sorry နဲ့ကစားတာမှာအငင်းပွားစရာ penalty နှလုံးအပဝင်3ဂိုးဂိုးမရှိနဲ့ရှုံးနေခဲ့ပါတယ်။အုပ်စုနောက်ဆုံးပွဲစဉ်မှာတော့မြန်မာအသင်းဟာအီရန်ကို2ဂိုးဂိုးမရှိနဲ့နိုင်ခဲ့ပါတယ်။မြန်မာအတွက်ဂိုးတွေကိုတော့လွင်မိုးအောင်နဲ့ထပ်ဖြိုးဝေတို့ကဒုတိယပိုင်းမှာတွင်းခဲ့တာပါ။ဒါကြောင့်မြန်မာအသင်းဟာအုပ်စုပွဲစဉ်3ပွဲကစားတာမှာတပွဲနိုင်တပွဲတည်တပွဲရှုံးနဲ့၄မှတ်ရပါတယ်။ဒါပေမဲ့လည်းအုပ်စု F မှာ၄သင်းစလုံးကတပွဲနိုင်တပွဲတည်တပွဲရှုံးနဲ့၄မှတ်စီရကြပြီးအီရန်ကဂိုးကွာချချက်အပေါင်းတင်နဲ့ထိပ်ဆုံးမှရှိခဲ့ပြီးတော့မြောက်ကိုရီးယားနဲ့ဆော်ဒီကဂိုးကွာချချက်၃ညမြန်မာကဂိုးကွာချချက်အနှုတ်တင်နဲ့အုပ်စုမှာအဆင့်၄ဖြစ်ခဲ့ပါတယ်ခင်ဗျာဥရောပဘောလုံးပွဲတွေဘက်ကိုအလဲပေးရမယ်ဆိုရင်တော့ပရီးမီယာလိဂ်က Chelsea နဲ့ Arsenal တို့ရဲ့ London Derby ပွဲမှာတော့ Chelsea က Arsenal ကို၃ဂိုးနှစ်ဂိုးနဲ့နိုင်သွားပါတယ်Chelsea ကပေဒရိုနဲ့ Morata တို့က၂ဂိုးအရင်သွင်းခဲ့တာကို Arsenal က Mkhitaryan နဲ့ Iwobi တို့ကပြန်ချေလို့ပထမပိုင်းမှာနှစ်ဂိုးစီသေးပါ။အာစနယ်ကအပိုင်ဂိုးတွေရခဲ့ပေမဲ့အခွင့်အရေးကိုအပြည့်အဝအသုံးမချနိုင်ခဲ့ပဲ87မိနစ်မှာရှောက်စီဘယ်နောက်ခံလူမာကုစ်အလွန်ဆိုကတတိယဂိုးသွင်းပြီးတော့ရှောက်စီကနောက်ဆုံးမှာ3ဂိုးနှစ်ဂိုးနဲ့နိုင်သွားခဲ့ပါတယ်။ရှောက်စီနဲ့အာစနယ်လန်ဒန်နှစ်သင်းစလုံးဟာဒီနှစ်မှာနီးပြတဲ့တွေကိုစီခံထားတာဖြစ်ပေမဲ့ရှောက်စီကနှစ်ပွဲစုံနိုင်တာပြီးတော့အာစနယ်ကတော့နှစ်ပွဲစုံရှုံးတာပါပဲ။ဒါကြောင့်အာစနယ်နီးပြဦးနိုင်အမ်ရီဘော်မှာဖိအားတွေများလာနေပြီးအာစနယ်မှာဘလောက်ထိကြာကြာခံမလဲဆိုတာကလည်းဘောလုံးဝါဒနာရှင်တွေစိတ်ဝင်စားလာနေကြပါတယ်။ကျန်တဲ့ပွဲစဉ်တွေမှာတော့ Tottenham က Fulham ကို3ဂိုးတကူနဲ့နိုင်ပြီး Everton ကလည်း Southampton ကို2ဂိုးတကူ Leicester က Wolves ကို2ဂိုးကိုမရှိဘုံပေါက်က West Ham ကို2ဂိုးတကူနဲ့နိုင်ပါတယ်။တနင်္ဂနွေနေ့ကပွဲစဉ်တွေမှာတော့ Watford က Burnley ကို3ဂိုးတကူနဲ့နိုင်ခဲ့ပြီးတော့ Man City ကလည်း Huddersfield ကို6ဂိုးတကူနဲ့နိုင်ပါတယ်။ဒီပွဲမှာ Man City တိုက်စစ်မှု Aguero က Hattrick သွင်းယူခဲ့ပြီးတော့ Jesus နဲ့ Silva တို့ကလည်းတကူစီသွင်းခဲ့ပါတယ်။ Man City ကဂိုးပြတ်နိုင်လိုက်တဲ့အချိန်မှာ Manchester United အသင်းကတော့ Brighton ကိုအဝေးကွင်းမှာ3ဂိုး2ဂိုးနဲ့ရှုံးပြီးတော့ရာသီအစပိုင်းမှာပဲရှုံးပွဲနဲ့ရင်ဆိုင်လိုက်ရပါတယ်ခင်ဗျာ Manchester City tenga Belgian Kuala Kevin De Bruyne ha du dan ya jaw ball long gaza ra ga ni 3 la law na yu ya me lo Man City tenga pyo lai ba de dame De Bruyne ya du ko ro khwe sei sia mlo bu lo le pyo ba de da na patat pi Man City ni pya Pep Guardiola ga ro
like the doctor said he will be out 2 months or 3 months
sia un ni pyo de lo ba be tu 3 la law ball long gaza nai ma ma hop paw tu pyan gaza nai ne kha ma chano ru twet akang song gaza pi nai aw lo ai chain twet ma ro tu ni ne lou nai na mya akang song lou nai me lo myo le ma de သူဟာကျွန်တော်တို့အသင်းအတွက်အရေးကြီးတဲ့ကစားသမားတစ်ယောက်ပါ
။ဒရိုင်းနာဟာပြီးခဲ့တဲ့သတင်းပတ်အတွင်းကအသင်းနဲ့အတူလေ့ကျင့်ခန်းလုပ်ဆင်မှာတန်းရသွားခဲ့တာပါ။ကုလိုတန်းရသွားတာဟာကမ္ဘာဖလားပွဲကြောင့်အနားယူချိန်သိမ့်မရတာရဲ့ပြီးတော့ကစားသမားတွေအပေါ်မှာရှိနေတဲ့ PR တွေနဲ့ပြင်ပတောင်းဆိုမှုတွေကြောင့်ဖြစ်နိုင်တယ်ဆိုပြီးတော့ဂေါ်ဒီယိုလာကပြောပါတယ်ခင်ဗျာ။စပိန်လာလီဂါပွဲစဉ်တချို့ကတော့ဒီအနာဂတ်မှာအမေရိကန်မှာကစားဖို့ဆိုပြီးစပိန်လာလီဂါအမှတ်ပေးဘောလုံးပွဲကျင်းပရေးအဖွဲ့ကဩဂတ်စ16ရက်နေ့ကဆုံးဖြတ်လိုက်ပါတယ်။လာလီဂါရဲ့ထိပ်တန်းပွဲစဉ်တချို့ကိုစပိန်ပြည်ရဲ့ပြင်ပမှာပထမဆုံးအကြိမ်ကျင်းပဖို့စီစဉ်တာလည်းဖြစ်ပါတယ်။ဒါပေမဲ့ဘယ်တော့ဘယ်အချိန်မှာကျင်းပမလဲဆိုတာကိုတော့လာလီဂါကအတိအကျပြောထားခြင်းတော့မရှိပါဘူး။ဒါပေမဲ့လည်းအခုနှစ်ဘောလုံးရာသီမှာဒီဘာစီလိုနာတို့ရီယယ်မက်ဒရစ်တို့တသင်းသင်းပထမဆုံးကစားရပွဲရှိတယ်ဆိုပြီးတော့လည်းစပိန်မီဒီယာတွေကတော့ခန့်မှန်းနေကြပါတယ်။ဒီဘက်မှာသွားကစားဖို့ဆုံးဖြတ်လိုက်တာနဲ့ပတ်သက်ပြီးဘာစီလိုနာနီးပြအာနက်စတိုဗယ်ဗာဒီကတော့
"A todos nos suena extraño."
ကျွန်တော်တို့တော့လာလီဂါပွဲကိုနိုင်ငံခြားမှာသွားကစားရမယ်ဆိုတာတမျိုးကြီးပါပြီးတော့စပိန်စူပါဖလားကိုလည်းကျွန်တော်တို့ကစားခဲ့ရတယ်လို့မော်ရိုကိုသွားကစားရတာလည်းဘယ်လိုမှမသိပါဘူးမော်ရိုကိုစူပါဖလားကိုဒီမှာလာကစားရတယ်ဆိုတာလည်းတမျိုးဖြစ်မှာပါဒါပေမဲ့ကမ္ဘာဘောလုံးပွဲတွေကအားကစားကြီးတက်တက်မဟုတ်တော့ဘဲနဲ့ကျော်လွန်လာနေပါပြီကြည့်တာပါဗျာ
ပြီးခဲ့တဲ့စပိန်စူပါဖလားကိုတော့မော်ရိုကိုနိုင်ငံတန်ဂျီယာမြို့မှာအခုလစောပိုင်းကကစားခဲ့ပြီးတော့ဘာစီလိုနာကဆေဗီးကို2-0နဲ့နိုင်ခဲ့တာဖြစ်ပါတယ်ခင်ဗျာเทนนิสပြိုင်ပွဲဒီဘက်မှာတော့ဆာဗီးယားနိုင်ငံသားနိုဗက်ဂျိုကိုဗစ်ဟာမာစတာဆီးရီးစ်တင်နစ်ပြိုင်ပွဲအားလုံးကိုပထမဆုံးအနိုင်ရဘူးတဲ့သူဖြစ်သွားပါတယ်။အမေရိကန်နိုင်ငံကဆင်ဆနာတီမာစတာအိုပန်ပြိုင်ပွဲအမျိုးသားတဦးချင်းဖိုင်နယ်ကိုတနင်္ဂနွေနေ့ကကစားရမှာနိုဗက်ဂျိုကိုဗစ်ကဆွစ်ဇာလန်နိုင်ငံကရော်ဂျာဖက်ဒရယ်ကို 6-4 နဲ့နှစ်ပွဲပြတ်နိုင်သွားတာပါ။ဒါကြောင့်သူဟာမာစတာပြိုင်ပွဲ6ခုစလုံးကိုပထမဆုံးအနိုင်ရဘူးတဲ့သူလည်းဖြစ်လာပါတယ်။ဂျိုကိုဗစ်ကတော့ဆင်ဆနာတီအိုပန်ပြိုင်ပွဲဟာသူ့အတွက်ထူးခြားပြီးတော့အရေးပါတဲ့အောင်မြင်မှုမှတ်တမ်းတစ်ခုဖြစ်တယ်ဆိုတာပြောကြရင်လည်းဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါခင်ဗျာ
။ကိုရန်နိုင်စူးစီးတင်ပြထားတဲ့တစ်ပတ်အတွင်းအားကစားသတင်းအစီအစဉ်ကိုနားဆင်ကြရတာပါ။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။အခုတော့ကျန်နေသေးတဲ့အချိန်အတွင်းမှာဗုဒ္ဓဟူးညပိုင်းထိပ်တန်းရောက်မြန်မာနိုင်ငံကသတင်းကျဉ်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးပါအောင်ရှင်
။ American Donald Trump ကသူ့ရဲ့မဲဆွယ်စီယုံရေးမှုဟောပေါ်မနာဖော့ဘော်ရာဇဝတ်ကြောင်းနဲ့အပြစ်ရှိကြောင်းဆုံးဖြတ်လိုက်တဲ့အတွက်စင်မီချမ်တာဖြစ်နေပါတယ်။ Donald Trump ရဲ့စီယုံရေးအဖွဲ့ဥက္ကဋ္ဌမနာဖော့ကတော့ငွေချေးမတမာမှုတွေနဲ့ဆက်နွယ်တဲ့အမှုရှိမှုအတွက်အပြစ်ရှိကြောင်းကော်တမာရီအဖွဲ့ကမနေ့တုန်းကပဲဆုံးဖြတ်လိုက်တဲ့အတွက်နှစ်ရှည်ထောင်နဲ့ကြက်ခံမဲ့အခြေအနေနဲ့ရင်ဆိုင်နေရတာပါ။ဒီချိန်မှာပဲသမရရဲ့ကိုဝင်ရှင်းနေအောင်သူဖြစ်တဲ့မိုက်ကယ်ကိုဝင်ကလည်း2016အမေရိကန်သမရရွေးကောက်ပွဲမှာဩစာလွှမ်းမိုးကိုရွေးပြီးကိုစလောင်2ရဲ့ညွန်ချခြင်းနဲ့အမျိုးသမီးနှစ်ဦးကိုနှုတ်ပိတ်ကငွေချေးပေးခဲ့တာပါဝင်အမှုတော်တော်များများအတွက်အပြစ်ရှိကြောင်းမနေ့တုန်းကပဲဝန်ခံခဲ့တာပါသမရထရန်ကတော့သူ့ရဲ့ရှင်းနေအောင်ကိုဝင်ကအပြစ်ရှိကြောင်းဝန်ခံပြီးတက်တာအောင်ရအောင်ကြိုးပမ်းမှုလှုပ်ချံဖန်တီးတဲ့ဇလန်းတွေကိုပြောဆိုခဲ့တာဖြစ်တဲ့ကြောင်းဒီနေ့ပဲ Twitter လူမှုကွန်ရက်ကနေပြောဆိုဆွဆွလိုက်ပါတယ်အမေရိကန်အစိုးရထဲမှာအချင်းပြချဆောင်မှုတွေတိုက်ဖြတ်ရေးပြုရင်ပြောင်းလဲမဲ့အစိုးပြုချက်မူကြမ်းတရက်ကိုအထက်လက်တော်အမတ်အဲလစ်ဘတ်ဝါရင်ကတင်သွင်းလိုက်ပါတယ်။မူကြမ်းထဲမှာတော့နိုင်ငံရေးပါတီတွေအတွက်စီယုံပေးတာတွေကိုကန့်သတ်ဖို့အစိုးရရရှိရေးငွေချေးပိုင်ဆိုင်မှုတွေကိုထုတ်ဖော်နိုင်ရေးအစိုးရမူအရာတွေဘလို့ရေးဆွဲတယ်လဲဆိုတော့အများသိအောင်ပွန်လင်းမြင်သာစွာအသိပေးဖို့စတဲ့အချက်တွေကိုလည်းထည့်သွင်းထားပါတယ်။ယူရန်နိုင်ငံပေါ်စီးပွားရေးပိတ်ဆို့တန်ခတ်မှုတွေချမှတ်တာဟာကြီးမားတဲ့အကျိုးသက်ရောက်မှုတွေရှိခဲ့ဘူးတဲ့အတွက်အီရန်ရဲ့နျူကလ িয়ার ဆိုင်ရာနိုင်ငံတကာသဘောတူညီချက်ရရှိခဲ့တဲ့2015ခုနှစ်မတိုင်မီအခြေအနေထက်ပုံမပြင်းထန်တဲ့အရေးယူမှုတွေကိုအမေရိကန်ကပြန်လည်ချမှတ်လို့ရတဲ့အကြောင်းအမျိုးသားလူမျိုးရေးအကြံပေးပုဂ္ဂိုလ်ဂျွန်ဘော်တန်ကပြောလိုက်ပါတယ်။နောက်ထပ်တန်ခတ်မှုတွေနဲ့တခြားအတိအကျပြောမထားတဲ့အရေးယူမှုတွေပါဝင်အီရန်ပေါ်အပြင်းထန်ဆုံးပြည်အပိနေမဲ့နည်းလမ်းတွေကိုအမေရိကန်တာဝန်ရှိသူတွေမဟာမိတ်တွေနဲ့ဆွေးနွေးနေတဲ့အကြောင်းအမျိုးသားလူမျိုးရေးအကြံပေးဘော်တန်ကဣဇရီခီစီမှာပြောဆိုလိုက်တာပါ
။ကျေးဇူးပါရှင်။တရင်ချင်းချုပ်ကိုကိုအောင်လွင်ဦးကပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကမတ်သိန်ကြီးထိုက်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့မီခေးဒူကင်ဒူဘင်စကီဖြစ်ပါတယ်။ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်ထုတ်လွှင့်ချက်တွေကိုလိုင်းဒိုမီတာ25 32 51တို့ကနေထုတ်လွှင့်ပေးခဲ့တာပါ။ VOA အစီအစဉ်တွေကိုအားပေးနားဆင်ကြရတဲ့အတွက်ကျေးဇူးထူးတင်ရှိပါတယ်။တောတရှင်များနဲ့တကွမြန်မာပြည်သူပြည်သားများအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမမြန်သစင်အောင်ပါ။
This program has come to you from the Voice of America, Washington.